Welcome to the Voice of America in Burmese.
Minglawashin. 2019 ခုနှစ်အောက်တိုဘာလ28ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုပြမမရှင်အမေရိကအထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒီဒီကိုတုတ်တင်နိုင်ခဲ့ပြီးတဲ့နောက်မှာအမေရိကနိုင်ငံထဲမှာတတိအနေထားတုံ့ပြန်ထားတယ်လို့အမိမြေလုံခြုံရေးဌာနကပြောပါတယ် EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ရက်ကို၈နှစ်ဇန်နဝါရီလ31ရက်နေ့ထိနောက်ဆုတ်ပေးဖို့အတွက် EU ဘက်ကသဘောတူခဲ့ပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကြေညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ကြရမယ့်သတင်းလာရေးထဲမှာတော့တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်ထိုးတဲ့၄နှစ်ပြည့်ခန်းနာမှာအခုထိ NCA အကောင့်ထဲမပေါ်နိုင်သေးတဲ့အပေါ
်ဒီကနေ့ကျမတို့အကြားမှာဖြစ်ပေါ်လာခဲ့တဲ့အခက်အခဲတွေဟာ NCA စာချုပ်ကြောင့်မဟုတ်ပါဘူး NCA စာချုပ်ကိုအကောင့်ထဲပေါ်ရမှာအားနည်းချက်တွေ
ဒေါက်တာဆန်းစုကြည်နဲ့တကွတိုင်းရင်းသားခေါင်းဆောင်တွေရဲ့မှတ်ချက်အမြင်တွေနဲ့အတူနားဆင်ရမှာဖြစ်တယ်လို့ရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းသွားခံရသူလုံခြုံရေးဝန်ထမ်းတွေအနက်14ဦးကိုကယ်တင်နိုင်ခဲ့တာမှာတဦးကတော့တေဆုံးသွားတဲ့အကြောင်းနဲ့အတူကြောင်မဲမျိုးနယ်ကကြေးရွာတချို့မှာ RCSS ကဖမ်းဆီးခေါ်ဆောင်မှုတွေစိတ်လာတဲ့ထဲမှာကြောင်သားအရွယ်တွေပါပါနေတဲ့ဆိုတဲ့သတင်းတွေနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်စမြတ်မွန်နဲ့မတ်ခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံနောက်မြောက်ပိုင်းမှာအမေရိကအထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီကိုတုတ်တင်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံထဲမှာသတိအမြင့်ထားတိုးမြင့်ထားတယ်လို့အမေမြေလုံခြုံရေးဌာနကပြောပါတယ်။လုံခြုံရေးအတွက်ထူးထူးခြားခြားဒါမှမဟုတ်ယုံကြည်စိတ်ချရလောက်တဲ့သတင်းမရသေး၍အများပြည်သူအတွက်သတိပေးချက်ထုတ်ပြန်ဖို့အစီအစဉ်မရှိဘူးလို့တော့အမေမြေလုံခြုံရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အယ်ဘက်ဒါဒီကိုရှင်းလင်းဖို့အမေရိကထူးတက်ခွဲရဲ့စနေနေ့ညကစစ်စီရေးအတွင်းမှာအနက်ခံခွဲတွေလိုက်လို့မြေအောက်လှိုင်ကူရဲထွက်ပြေးခဲ့တဲ့အယ်ဘက်ဒါဒီကထွက်လန်းမရှိတဲ့လှိုင်ကူထဲမှာသူ့ကိုယ်သူအသေးကဘုံးဖောက်ခွဲခဲ့တဲ့အတွက်သူရောသူ့ကလေး၃ယောက်ပါတိဆုံးခဲ့တယ်လို့သမ္မတထရမ်ကတနင်္ဂနွေနေ့တုန်းကရုပ်မြင့်သံကြားပေါ်ကနေမိန့်ခွန်းပြောကြားကြေညာခဲ့ပါတယ်အယ်ဘက်ဒါဒီဟုတ်မဟုတ်ဆိုတာကို15မိနစ်အတွင်းအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်ဝင်ရောက်စီးနင်းခဲ့တဲ့ဗီဒီယိုပုံတစ်ချို့ကိုထုတ်ပြန်ဖို့သူစဉ်းစားနေတယ်လို့သမ္မတထရမ်ကဒီကနေ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်အခုလိုမျိုး IS စစ်သွေးကြွခေါင်းဆောင်ကိုတုတ်တင်လိုက်နိုင်တဲ့စစ်စင်ရေးမှာပူးပေါင်းဆောင်ရွက်ခဲ့တဲ့အီရတ်၊ဆီးရီးယားနဲ့တူရကီနိုင်ငံတွေကိုသမ္မတထရမ်ကကျေးဇူးတင်ခဲ့တယ်လို့ဆီးရီးယားကားလူမျိုးတွေကိုလည်းသတင်းအချက်အလက်တွေပေးတဲ့အတွက်ကျေးဇူးတင်အသိမှတ်ပြုတယ်လို့ပြောကြားခဲ့ပါတယ်အီရတ်နဲ့ဆီးရီးယားက IS တွေသိမ်းပိုက်ထားတဲ့ area တွေမှာကယ်လီဖိတ်ဘာသာရေးနိုင်ငံထူထောင်တယ်လို့2014ခုနှစ်မှာအယ်ဘက်ဒါဒီကကြေညာခဲ့တာဖြစ်ပါတယ်
example IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘဂါဒီကိုတက်ဖြတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုဖြစ်ပေမဲ့လို့ IS အဖွဲ့ဟာအချမ်းသက်ချင်းချမှုတစ်ခုအဖြစ်ဆက်ပြီးရှိနေတော့မယ်လို့ကမ္ဘာတစ်ဝန်းကအမေရိကန်ရဲ့မာမိတ်တွေကပြောဆိုလိုက်ပါတယ်။အယ်ဘဂါဒီသိဆုံးမှုဟာအဆင့်တစ်ခုအောင်မြင်သွားရုံပါပဲလို့ပြည်သူ့သမ္မတ Emmanuel Macron ကသူ့ရဲ့ Twitter လူမှုကွန်ရက်အကောင့်မှာရေးပါတယ်။နိုင်ငံတကာမျိုးပေါင်းအဖွဲ့တွေနဲ့အတူလက်တွဲပြီးအကြံဖက်ဝါဒီအဖွဲ့အစည်းတွေကိုဆက်လက်ချိန်မုံသွားရမှာဖြစ်ကြောင်းနဲ့အရှိန်လေပိုင်းဒေသမှာဒီချိန်မုံမှုတွေကိုအလေးပေးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလည်းပြောပါရယ်။ဗီဒီနိုင်ငံဆိုင်ရေးဝန်ကြီး Dominic Raab ကလည်းအယ်ဘာဒါဒီကိုတရေကောင်းလုပ်ပြီး IS တွေဆက်ပြီးတော့ခေါင်းထောင်နေတဲ့အခြေအနေမျိုးကိုလက်ခံမှာမဟုတ်ဘဲ UK နိုင်ငံအနေနဲ့ IS အဖွဲ့ချိန်မုံရေးကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ပြောပါရယ်။IS ခေါင်းဆောင်တိုက်ဆုံမှုဟာအကြမ်းဖက်ဝါဒပူးပေါင်းချိန်မုံမှုတွေအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တယ်လို့ပူးပေါင်းဆောင်ရွက်မှုစိတ်ဓာတ်နဲ့အကြမ်းဖက်အဖွဲ့တွေကိုခိုင်ခိုင်မာမာဆက်ပြီးတိုက်ထုတ်သွားမယ်ဆိုရင်လူသားအလုံးအတွက်ညီညာရေးကိုဆောင်ကျင်းနိုင်မှာဖြစ်တယ်လို့တူရကီသမ္မတရီဂျက်တေရဲ့အာဒူဂန်ကလည်းပြောပါရယ်။ Israel ဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကတော့အယ်ဘာဒါဒီကိုချိန်မုံနိုင်ခဲ့တဲ့အတွက်အမေရိကန်သမ္မတထရမ့်ကိုချီးကျူးပါရယ်။ဒါပေမဲ့ Iran အစိုးရကတော့အယ်ဘာဒါဒီအသက်ခံရလို့ဘာမှထူးမသွားမှာမဟုတ်ကြောင်းနဲ့ဒါဟာအမေရိကန်အနေနဲ့သူပန်တီးထားတဲ့ပြဿနာတစ်ရပ်ကိုသူပြန်ရှင်းလိုက်တာသာဖြစ်တယ်လို့ပြောဆိုခဲ့ပါရယ်ရှင်
။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လူရောချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့ထိနှုတ်ဆက်ပေးဖို့ EU ဘက်ကသဘောတူတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒက်စ်ကပြောကြားလိုက်ပါရယ်။ဗြိတိန်ဘက်ကတောင်းဆိုထားတဲ့အတိုင်းပြင်နိုင်ပြောင်းနိုင်တဲ့နှုတ်ထွက်ရက်အနေနဲ့နောက်ဆုတ်ပေးမယ့်အကြောင်းနဲ့သဘောတူကြောင်းတရားဝင်စာရေးသားထုတ်ပြန်မယ့်အကြောင်းကို EU ကောင်စီဥက္ကဋ္ဌကတွစ်တက်ပေါ်မှာရေးသားကြေညာခဲ့တာပါ။ Shenisan, January Lago, and Tin, no Toya go, now so bebo. Degelo, no Toya, the Bodun Jadrigo, Brittany Bali Mamma, Dita, Sobi, a deep unite mess, so you know. Diatago, Sobi, no trouble, dread, Brittany, and down so tara, Pibari. EU baga, the bomb, do gay, you know, now don't yet pity, October, don't say, ma, no Toya or Mama, Elo, so you know. Brittany, a soya ne, EU Jayashi, Tari, the Bodun Jadrigo, Brittany Bali Mamma, a team of Punha in Dira, dread, but the Bodun Jemma, Machine, no Toya, a chain in you, Pietuamava. EU Nanganga, Majiri, Belgium Nanga, Brussels, Ma, Dimonet, Sunigaja, Bidanama, now so bebo dread the board to get up Chibari. A colonial Britain, no Trajago, EU Baga, now so big at a ha, to dear James Chibari. The same name, Britain, Ma, to Riga, Brego, Sobido, December, Sunday at Zimbabwe, when you joke Boris Johnson, so beautary at Dread, D. Sugo, a deep view of Pluto and Madrid, Mequejabo, Shinibari, Britain, Bali, Mama, Pluto and Mat, Lombo, Nabo, yet a deep view, Jayano, a Twitter Riga, Brego, Chase Hobby, Chimbana, Ma, Chibari.
จอมมี่จี้เจ๋นลองหนูရဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီจอมมี่အရှိန်မတက်နိုင်အောင်ပြင်းပြင်းထန်ထန်တိုက်နေတဲ့လေပြင်းတွေဒီနေ့မှာတော့တည်သက်သာရောကြသွားလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆမ်ကပြောပါတယ်ဒီจอมมี่ကိုဝန်ထမ်းအင်အား၃000လောက်နဲ့ညှိနှိုင်းဖို့ကြိုးစားနေရတာပါအပြစ်သက်ညှိနှိုင်းဖို ဒီတော့မင်းရကျွမ်းလေးရှိတာပါစုတိုင်းစာနေပြီလေးပြတိုက်ခတ်လေးရှိတဲ့ဒေတာဖြစ်တာကြောင့်လေတော်မီရှိတဲ့ခုခတ်ပါတယ်စုနုမခဲမှာစတင်လောင်ကျွမ်းခဲ့ပုံရတယ်ခင်ခိတ်ဖိုင်ယာတော်မီရဲ့ဆေးရခိုင်နှုတ်လောက်ကိုအစောပိုင်းထင်းထင်းထားနိုင်ခဲ့ပြီမဲ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့900ခိုင်နှုတ်လောက်ကိုပဲထင်းထင်းထားနိုင်ပြီးမီလောင်ကျွမ်းတဲ့
ကိုလိုရေးစက္ကန့်တွေမှာနေထိုင်နေကြပါတယ်ပြည်နယ်တစ်ခုလုံးအနေနဲ့ကတော့လူပေါင်း30,000တောင်ပေးလို့ရရွှေ့ပြောင်းနေရပါတယ်ရှင်
ဒီလိုရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိတိုင်းဒိုမီတာ25kHz 11.69 တိုင်းဒိုမီတာ32kHz 63.9တိုင်းဒိုမီတာ91.7kHz 56.9တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းမက်မီတာ190kHz
ကိုဆက်ပြီးတော့ကြေညာပေးနေပါတယ်။ American ပြည်ထောင်စုရဲ့အရှေ့အာရှနဲ့ Pacific ရေးရလက်ထောက်နိုင်ငံသားရေးဝန်ကြီး David Chilsworth ဟာရခိုင်ပြည်နယ်စစ်တွေမြို့ကိုဒီကနေ့သွားရောက်ပြီးရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌတက်ကြွပြည်ဒုက္ခသည်စခန်းအကြီး Gary အရက်ဖက်လူအဖွဲ့စည်းငေါဆောင်တွေနဲ့တီးခြားစီတွေ့ဆုံစကားပြောခဲ့ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အတူမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီး Scott Marciale အခုစစ်တွေခီးစင်မှာပါသွားပါတယ်။တွေ့ဆုံခဲ့ကြသူတွေကရခိုင်ပြည်နယ်တွင်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအမေရိကန်ဘက်ကတက်နိုင်လောက်အကူအညီပေးဖို့မြစ်တာရက်ခံကြတယ်လို့ရန်ကုန်အမေရိကန်တန်ယုံပြောခွင့်ရသူ Ariana Marenga VOA ကိုပြောပါတယ်။
They heard about the tragic incidents and the suffering that so many are enduring due to the long ongoing conflict in northern Rakhine State.
And the challenges that many communities face. ခွဲခြားဆက်ဆံမှုတွေမလုံခြုံမှုတွေကိုဖြေရှင်းရမှာအမေရိကန်အကူအညီပေးဖို့သူတို့ကကမ်းလှမ်းခဲ့ပါတယ်လို့တန်ယုံပြောခွင့်ရသူကပြောသွားတာပါ။လက်ထောက်နိုင်ငံသားရေးဝန်ကြီးရဲ့အခုခရီးစဉ်ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စီးပွားရေးပြည်ပြောင်းလဲမှုတွေမှာအကူအညီပေးဖို့အမေရိကန်ရဲ့ကတိအတိုင်းအလေးပေးလှုပ်ဆောင်ဖို့ဖြစ်တယ်လို့ပြောပါတယ်။အမေရိကန်မြန်မာနှစ်နို အရဖက်အဖွဲ့အစည်းနဲ့လူမှုအဖွဲ့အစည်းတည်တည်ကကောင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ရှင်
ပြည်ကြီးရဲ့သတင်းဘက်ကအင်္ဂလန်အရှေ့တောင်ပိုင်းမှာလော်ရီကားကြီးတစ်စီးရဲ့ပိတ်လောင်တိတ်ဆုံးနေတဲ့လူသေလောင်39လောင်ရှာတွေ့ခဲ့ရပြီးတဲ့နောက်ဒီလိုအဖြစ်အဆိုးမျိုးတွေကြုံတွေ့ရစေတဲ့တရားမဝင်ရွှေ့ပြောင်းခိုးဝင်မှုတွေကိုနိုင်ငံတကာတိုင်းဝန်ကပူးပေါင်းနိုင်နေဖို့တရုတ်နိုင်ငံသားရဲ့ဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်။တိတ်ဆုံးသူတွေဟာတရုတ်နိုင်ငံသားတွေဖြစ်နိုင်တယ်ဆိုပြီးဗြိတိန်ရဲတပ်ဖွဲ့ကအစောပိုင်းမှာယူဆခဲ့ပေမယ့်နောက်ပိုင်းမှာတော့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာအသေးစိတ်စုံစမ်းစစ်ဆေးနေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ ီသေးဆုံးသူတွေနဲ့ပတ်သက်လို့ဗီယက်နမ်အစိုးရကလည်းတိကျစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးသေဆုံးသူတွေရဲ့မိသားစုတွေအရေးပေါ်ဆက်သွယ်ပြောဆိုနိုင်မဲ့တယ်လီဖုန်းလိုင်းတွေဖွင့်ထားပေးတဲ့အကြောင်းတနင်္လာနေ့ကထုတ်ပြန်ပြောဆိုပါရယ်ဗီတိန်ရဲတပ်ဖွဲ့ကတော့ဒီအသက်25နှစ်အရွယ် truck ကမောင်းသူကိုလူကုန်ကူးမှုလူ39ယောက်ကိုတင်းစေမှုနဲ့စနေနေ့ကတရားစွဲလိုက်ပါရယ်အလောင်းတွေကိုခွဲစိတ်စစ်ဆေးနေပြီးအဖြေသိရဖို့စောင့်နေကြောင်းနဲ့ဒီတေဆုံးသူတွေကိုရှာတွေ့တဲ့အချိန်မှာသူတို့နဲ့ပတ်သက်တဲ့အထောက်အထားဆွေးနွေးစရံတွေပါမလာတာကြောင့်ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာဖော်ထုတ်ဖို့ခက်ခဲနိုင်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်ရှင်
။အာဂျင်တီးနားနိုင်ငံရွေးကောက်ပွဲမှာဗဟိုလက်ဝဲရဲ့အတိုက်အခံအယ်ဘာတိုဖာနန်ဒက်စ်ကနိုင်ရသွားပါတယ်။နောက်တစ်ကြော်ရွေးကောက်ပွဲလုပ်ဆရာမလိုအောင်လို့မဲဆုစုပေါင်း45ရာခိုင်နှုန်းကျော်နဲ့သူနိုင်ရသွားတာပါ။နိုင်ငံရဲ့စီးပွားရေးပြဿနာတွေအပေါ်လက်ရှိသမဏMauricio Marie ရဲ့ကင်တွယ်ဘုံကိုမကျေနပ်ကြတဲ့အများပြည်သူကအတိုက်ခံ Alberto Fernandez ကိုမဲပေးခဲ့ကြတာပါ။စီးပွားရေးပြဿနာတွေကြောင့်အာဂျင်တီးနားလူမျိုး၃ပုံ၃ပုံလောက်ဆင်းရဲနေတဲ့အခြေအနေနဲ့ကြုံနေကြရပါတယ်။အာဂျင်တီးနားနိုင်ငံကိုပြန်လည်တိဆောက်သွားပြီးကမ္ဘာလည်မှာတိတ်ခါရှိရှိဝင်ဆက်အောင်လုပ်မယ်လို့အနိုင်ရမင်ကွန်းမှ Alberto Fernandez ကကြေပေးသွားပါတယ်။သူအနိုင်ရသွားတဲ့အတွက်ဒုသမရအနေနဲ့အနိုင်ရတဲ့သမရဟာခရစ်စတီနာဖာနန်ဒက်စ်ဟာလည်းနိုင်ငံကောင်းဆောင်ပြောင်းအနေနဲ့ပြန်လည်ပြီးတော့နေရာရလာခဲ့ပါတယ်။သူမကတော့အာဂျင်တီးနားနိုင်ငံကို2008ခုနှစ်ကနေ2015ခုနှစ်အထိသမရတာဝန်ယူခဲ့သူပါ။လက်ရှိသမရမော်ရစ်စီယိုမာဂရီ2015ခုနှစ်မှာရွေးခန့်ခဲ့ရတော့ကနိုင်ငံရဲ့စီးပွားရေးတိုးတက်အောင်လုပ်မယ်လို့ကတိပေးခဲ့ပေမဲ့သူ့လက်ထက်မှာဆင်းရဲတဲ့နေသူတွေများလာတယ်လို့အာဂျင်တီးနားငွေကြေးတံပိုးတိတိတတ်တတ်ကြားဆင်းခဲ့တဲ့အပြင်ကမ္ဘာမှာငွေကြေးဖောင်းပွားမှုနှုတ်အမြင့်ဆုံးနိုင်ငံတစ်နိုင်ငံဖြစ်လာခဲ့ပါတယ်
။မြန်ကိုရီးယားနိုင်ငံအထင်ကရတောင်ပေါ်ကကာလကြာရှည်ပိတ်ထားတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းနဲ့ပတ်သက်လို့နှစ်ဖက်တွေ့ဆုံညှိနှိုင်းဖို့တောင်ကိုရီးယားဘက်ကဒီကနေ့ကမ်းလှမ်းလိုက်ပါတယ်။မြောက်ကိုရီးယား Diamond Mountain အပန်းဖြေစခန်းမှာတောင်ကိုရီးယားကဆောက်လုပ်ထားတဲ့ဟိုတယ်တွေ၊စားတောက်ဆိုင်တွေ၊အပန်းဖြေနေရာတွေနဲ့ကောက်ကွင်းတွေဟာအိုဟောင်းနေပြီးကြည့်မကောင်းတော့ဘူးလို့ဆိုပြီးမြောက်ကိုရီးယားကောင်းဆောင်ကင်ဖြုံအွန်းကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖျက်ခိုင်းခဲ့တာပါ။အဲ့နောက်ဒီစီမံကိန်းကိစ္စအသေးစိတ်ဆောင်ရွက်ဖို့အတွက်ဆွေရွေစရန်တွေဖလှယ်ဖို့လည်းမြောက်ကိုရီးယားကကမ်းလှမ်းခဲ့ပါတယ်။1998ခုနှစ်ကစတင်တည်ဆောက်ခဲ့တဲ့ဒီနှစ်နိုင်ငံပူးတွဲခီးသွွားလုပ်ငန်းစီမံကိန်းဟာမြောက်ကိုရီးယားနိုင်ငံအတွက်ရှာရှာပါပါနိုင်ငံခြားဝင်ငွေရလန်းတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့2008ခုနှစ်ကမြောက်ကိုရီးယားစစ်သားတယောက်ရဲ့ပြစ်ခတ်မှုကြောင့်တောင်ကိုရီးယားခီးသွွားတယောက်အဲ့ဒီနေရာမှာတိတ်ဆုံးခဲ့ရပြီးတဲ့နောက်မှာတော့ဒီခီးသွွားလုပ်ငန်းကိုလည်းပိတ်ပစ်လိုက်တာပါရှင
်။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မြင်းမြတ်ချက်တွေထဲမှာတော့အရင်ဆုံးတနိုင်ငံလုံးအပြစ်ရရေးလက်မှတ်စာထုတ်ခဲ့တဲ့၄နှစ်ပြည့်အခမ်းအနားနဲ့စာချုပ်ပါတယ်။တနိုင်ငံလုံးအပြစ်ရရေးသဘောတူညီချက်ပါလုပ်ငန်းစဉ်တွေမျှော်လင့်ထားသလားမအောင်မြင်သေးတာဟာချင်းချင်းနားလည်မှုလွယ်မှယုံကြည်မှုရောပါလာတွေအကြောင်းဖြစ်တဲ့အကြောင်းဒီကနေ့ကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားမှာနိုင်ငံတော်အကြီးအကဲတွေနဲ့တိုင်းသာခေါင်းဆောင်တွေကပြောကြပါတယ်။နေပြည်တော်မှာကျင်းပတဲ့အခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ကရင်အမျိုးသားစည်းရုံးဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမူတူစေဖိုးတို့တက်ရောက်အမှာစကားပြောကြားခဲ့တာပါ။အပြည့်စုံကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ NCA စာချုပ်ဟာကြိခတ်တက်ခတ်မှုရဆန်းရေးတက်တတာမဟုတ်ဘူး။အနာဂတ်ညဉ့်ညက်ရေးလုပ်ငန်းစဉ်ကိုဘလို့အကောင့်ထည့်ဖို့မယ်ဆိုတာနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်လမ်းကြောင်းမှန်ကိုတိတိကျကျချပြနိုင်တဲ့စာချုပ်ဖြစ်တယ်လို့ဒီကနေ့ကျင်းပတဲ့ NCA လေးနှစ်ပြည့်နှစ်ပတ်လည်အခမ်းအနားအဖွဲ့မိန့်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်လက်ရှိမှာ NCA ကိုအကောင့်ထည့်မဖော်နိုင်ခြင်းဟာအချင်းချင်းကြားနားလည်မှုကွဲပြားနေတာကြောင့်ဖြစ်တယ်လို့ဒေါံဆန်းစုကြည်ကပြောပါတယ်။
ဒီကနေ့ကျမတို့ကြားမှာဖြစ်ပေါ်လာခဲ့တဲ့အခက်အခဲတွေဟာ NCA စာချုပ်ကြောင့်မဟုတ်ပါဘူး။ NCA စာချုပ်ကိုအကောင့်ထဲဖော်ရမှာအားနည်းချက်တွေ၊လိုင်းငါဖို့လိုအပ်ချက်တွေ၊နားလည်မှုကွဲပြားမှုတွေကြောင့်ဖြစ်ပေါ်လာတဲ့အခက်အခဲတွေပဲဖြစ်ပါတယ်။ NCA ပါဝင်လက်မှတ်ထိုးရေးထိုးခဲ့တဲ့သက်ဆိုင်သူကောင်းဆောင်တွေအားလုံးအနေနဲ့ NCA ပါသဘောတူညီချက်တွေကိုအကောင့်ထဲဖော်ရမှာကတိသစာကြည်ကြဖို့အင်တာမှအရေးကြီးတယ်ဆိုတာကိုအလုံးနားလည်ပြီးဖြစ်ပါလိမ့်မယ်
။ငြိမ်းချမ်းရေးနဲ့နိုင်ငံရေးကိုခွဲခြားလို့မရနိုင်ကြောင်းလဲဒေါံဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းထဲမှာတော့အဲ့ဒီဤဦးစနဲ့အနှဲငယ်ကွဲလဲနေတာကိုတွေ့ရပါတယ်
။ရသုငြိမ်းချမ်းညီလာကလက်စစ်တရားစုပင်လုံဟာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးဆန္ဒကိုဦးစားပေးပြီးဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီလိုဆောင်ရွက်ရမှာငြိမ်းချမ်းတဲ့
နိုင်ငံရေးကိုခွဲခြားပြီးမြင်တာကတော်တော်လုပ်ဖြစ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒီမျိုးသားစီယုံကန်ယူဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုဒုစေဖိုးကတော့ဒီကနေ့အခမ်းအနားကိုRCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတချို့မတက်နိုင်ခဲ့တဲ့အပေါ်စေမကောင်းဖြစ်နေကြောင်းပြောပါတယ်။အခုတည်းကတိုးတက်မှုများများစားစားမရရှိသေးတာက ယုံကြည်မှုတွေအားနည်းနေပြီးအာဂတတရားတွေတန်တရားတွေဆိုးယုံမှုတွေမုန်းတီးမှုတွေအားကောင်းနေသေးတယ်လို့ကျွန်တော်မြင်မိတယ်ကျွန်တော်တို့တွေဟာဘာကိုမယုံကြည်ခြင်းနေကြရသလဲ
ဒါကိုပြန်ဆန်းစစ်ရမှာဖြစ်ပြီးမှန်ကန်တဲ့တရားမျှတာတဲ့နိုင်ငံရေးဆွေးနွေးပွဲညီညာရေးလုပ်ငန်းစဉ်ကိုပုံဖော်အကောင်အထည်ဖော်ဆောင်ကြရမှာဖြစ်ပါတယ်။လင်းနီးပြည့်ခမ်းနားမှာတက်ရောက်အမှာစကားပြောကြားသွားတဲ့ခေါင်းဆောင်၃ဦးစလုံးရဲ့တူညီတဲ့အကြောင်းအရာကတော့ယုံကြည်မှုတည်ဆောက်ရေးအားနည်းနေတဲ့အချက်ဖြစ်ပါတယ်။လက်ရှိညီညာရေးလုပ်ငန်းစဉ်တွေရှင်းမတိုးနှောင့်မဆုတ်ဖြ
တို့အရင်ဘသူရတောင်ရှိဆုံးဆိုတော့သူပြောနေကြမှာလို့ပါတောင်ရှိဆုံးသူတွေကတိုးနဲ့တူတစ်ခွက်နဲ့တစ်ခွက်နားလည်ဖို့လိုပါလေယုံကြည်ဖို့လိုပါလေ
ပုံအမျိုးသားလူမျိုးကြီးအဖွဲ့ PNL နာယကဗိုလ်မှူးကြီးခွန်ဦးကကတော့ညီညာရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဟာအများထင်သလိုရပ်တန့်နေတာမဟုတ်ပဲဆွေးနွေးမှုတွေရှိနေသေးဖြစ်တယ်လို့ပြောပါတယ
်ရပ်တန့်တာတော့မဟုတ်နှေးသွားတယ်ဘာလို့ဒီအပေါ်ကမနေရပါနဲ့အောက်မှာတွေ့ဆုံမှုတွေအများကြီးရှိတာတော်တော်စိတ်စိတ်လေးရှိတယ်ဒါကြောင့်တွေ့ဆုံဆွေးနွေးနေတယ်အခါတလေအလွတ်သဘောဖြစ်မယ်အခါတလေတရားဝင်တဝက်တရားမဝင်တဝက်လည်းဖြစ်တာတရားဝင်ကိုချင်ကပ်ဖို့ကဒီပွဲကအရေးကြီးပါတယ
် RCA သဘောတူညီချက်မှာလက်မှတ်မထိုးရသေးသူတွေအနေနဲ့လက်မှတ်ထိုးကြဖို့ဒေါန်ဆန်းစုကြည်ကဒီကနေ့အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ် RCA သဘောတူညီချက်အရ27ရာစုပင်လုံညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားကြပေမဲ့လည်းအချင်းချင်းကြားညှိနှိုင်းမရတာကြောင့်၄နှစ်ပြည့်သွားတဲ့အချိန်အထိဒီညီလာခံကို၃ကြိမ်သာကျင်းပနိုင်ပါသေးတယ်ခင်ဗျာ
ကိုစောဝင်းလှန်ပြောပြသွားတာပါရှင်အခုရခိုင်ဘက်ကိုအလှည့်ပေးပါရစေအေးအေးရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်အများစုပါသူတွေကိုစစ်တပ်ကရဟတ်ရင်သုံးပြီးကယ်ဆယ်နေတာမှာဒီမနေ့အထိကယ်ဆယ်နိုင်ခဲ့တဲ့အဖွဲ့ဝင်ဆက်၄ဦးအနက်တယောက်ကတော့သေဆုံးသွားခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်ဒီဖြစ်ရပ်အတွင်းရဟတ်ရင်ဘော်ကပြစ်ခတ်မှုတွေနဲ့သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတပ်နဲ့အေးအေးကြအပြန်အလှန်ဆွတ်ဆွဲပစ်တင်နေကြပြီးအသေးအပြောက်စီးရင်အတိအကျကိုလည်းဘယ်ဘက်ကမှထုတ်ပြန်ထားတာမရှိသေးပါဘူးစနေနေ့ကလေးကဒီသေးတော်မျိုးနဲ့ရွှေနရီအမြန်ရေရင်ဘော်ကနေပြီးတော့ဖန်စီခံထားရသူဟာ50ကျော်ရှိခဲ့တာပါဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာဘက်သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်လက်နက်ကင်အဖွဲ့ကဖန်စီသွားတဲ့သူတွေနဲ့14ဦးကိုကယ်ဆယ်နိုင်ခဲ့ပြီးအဲ့ဒီထက်ကတူရင်းနှစ်သေဆုံးခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းနှန်းက VOE ကိုပြောပါတယ
်ဒီမနေ့ကတော့14ယောက်ပြန်ရတယ်ပေါ့လေအဲ့တော့မြန်မာပြည်ဒီမနေ့ကတော့14ယောက်ပါပြီ14ယောက်ထဲမှာ10ယောက်ကတော့ဒီအတွက်မှာပါနေတဲ့ပြည်ထောင်တဲ့ဖွဲ့ရက်ဖွဲ့ပေါ့ရက်ကတော့ရေနစ်ပြီးတော့တုံးသွားရတယ်ကျွန်တော်တော့အသက်ရှင်နေတဲ့13ယောက်ပေါ့
ပြီးခဲ့တဲ့စနေနေ့ကမေယူမြင့်စင်ပြေးဆွဲနေတဲ့ရွှေနေသည့်အမြန်ရေရင်ကိုရေရက်တောင်မြို့နဲ့ရေမြင့်ကြီးရွာနီးပါအေအေဖွဲ့ကနေတားဆီးခဲ့ပြီးတော့ရေရင်ပေါ်မှာလိုက်ပါလာတဲ့စစ်တပ်ရဲတပ်ဖွဲ့ဝင်ဌာနဆိုင်ရာဝန်ထမ်းတွေနဲ့ခီးသွွားပြည်သူ50ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဖန်စီခေါ်ဆောင်ခြင်းခံရတဲ့သူတွေကယ်တင်နိုင်ရွတ်မြန်မာစစ်တပ်ကနေရဟရင်နဲ့ပြစ်ခတ်တိုက်ခိုက်တာမှာအေအဖွဲ့တွေရောအဖန်စီခံရသူတွေပါထိခိုက်ဒေဆုံးမှုတချို့ရှိခဲ့တယ်လို့အေအဘက်ကထုတ်ပြန်ထားပါတယ်ဝန်ကြီးပူမှုကြီးမင်းနှံကတော့မြန်မာစစ်တပ်ရဟရင်နဲ့ပြစ်လို့ဒေဆုံးတာမျိုးမဟုတ်ပဲအေအဖွဲ့ကပြစ်ခတ်တာလို့ဆိုပါတယ
်ဟုတ်ပါဘူးဟုတ်ပါဘူးဒီကအဲ့လိုကျမမပြေကြတော့ကြာဘူးကိုမလစ်လာတဲ့တယောက်ကမင်းနဲ့ပြစ်တာပြရမဟုတ်ဘူးရဲ့အေးရပြစ်ကြတော့တာအဲ့၄ယောက်ရှိတယ်တဲ့သူကနေရာပြောတော့ဗ
ောဖန်စီထိမ့်သိမ်းထားတဲ့သူတွေပါဝင်အေအဖွဲ့ဝင်တွေကိုရဟရင်နဲ့စက်ခိုက်တဲ့ပုံမှာအေအေပြန်ချရေးတာဝန်ခံခိုင်တုကကအခုလို့ပြောပါတယ
်သူတို့ရဲ့လူမဆန်စွာဒီမိုက်မိုက်ကန်ကပြစ်ခတ်မှုကိုဖုံးကွယ်ဖို့လိုတဲ့အတွက်ကြောင့်မလို့ဒီအဲ့လိုမျိုးမပြောတာပဲဖြစ်သေးကြမြန်မာစစ်တပ်ကဒီလူတွေပေါ့နော်ကျွန်တော်တို့ယာယီထိမ့်သိမ်းထားတဲ့သူတွေအခြေက
တော်တော်များများဟိုထိခိုက်ပြီးဆုံးသွားတဲ့အောက်ခြေရှိတယ်သူတို့ဘက်ကတော့ကြည့်ရတာကတော့ဒီလူတွေကိုနော်ကျွန်တော်တို့ဆွဆွလို့ရှိရင်သူတို့ဘက်ကကျူးလွန်ထားတဲ့ဆေးရသွားဖုံးတွေဟိုပေါ်သွားမှာစိုးလို့ဟိုအကုန်လုံးပြင်ပေးပါစေကွာဆိုပြီးတော့အသေးတက်တယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲယူဆတယ်ဗျဒီပြကမှုမှာအေးဘက်ကရောအဖမ်းစည်းခံလုံခြုံရေးဖွဲ့ကပါထိခိုက်ဒေဆုံးမှုတွေရှိနေပြီပဲလက် ဒီကနေ့ကျွန်တော်တို့ရဲ့ဒီမိုင်းမိုင်ကန်ကပြစ်ခတ်မှုကိုဖုံးကွယ်ဖို့လိုတဲ့အတွက်ကြောင့်မလို့ဒီကနေ့ဒီမိုင်းမိုင်ကန်ကဒီဘလို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးကြတဲ့အော်တိုဘာလ17ရက်နေ့တုန်းကလည်းတင်ဟန်းကနေပြန်လာတဲ့မိသားဖွဲ့ဝင်19ဦးပါဝင်အရသာ30ကျော်အေးဘက်ကဖမ်းဆီးခေါ်ဆောင်ထားပြီးဒီထက်ကဆက်နှစ်ဦးကိုမနေ့ညနေပိုင်းမှာပြန်လည်လှုပ ပြောပါတယ
်စစ်တပ်နဲ့ဘာမှမမပတ်သက်တဲ့အရာသာဓမ္မလူမျိုးဖြစ်နေရပါတော့เนาะအဲ့ဒီတော့ကာသမာ၃ယောက်ရဲ့နောက်ပြီးလို့ရှိရင်ဘယံလောက်ခဲ့ဒီလက်သမား၉ယောက်ပေါ့အကုန်လုံးပေါင်းလို့ရှိရင်တော့ဖြစ်နေရပါတော့เนาะကျွန်တော်တို့မနေ့ကညနေမှာဒါကောင်းမမှန်ပဲလုံလုံဆုံဆုံပြန်နေပြီးတော့ဆက်ပစ်လိုက်တယ်ဗျဟိုကြံတဲ့လူတွေကိုလည်းပဲကျွန်တော်တို့ကတော့ဒါလုံကြုံရေးအနေထားကောင်းလို့ရှိရင်တော့သူတို့ကိုလည်းမကြားခင်ပါဒါဆက်ပစ်သွားဖို့အစီအစဉ်တော့ရှိကြဗျ
အေဘက်ကထိမ့်သိမ့်ထားတဲ့မိသားစုဖွဲ့ဝင်၁၉ဦးကတော့ပြန်လည်လှုပ်ပေးခြင်းမရှိသေးပါဘူး။ဖမ်းဆီးခံရသူတချို့လွတ်မြောက်လာကြောင်းသတင်းပေါ်ရခိုင်ပြည်နယ်ဆိုရဖွဲ့နယ်စပ်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမူကြီးမင်းတန်းကအခုလိုပြောပါရတယ်။
အဲ့ဒါလည်းလည်းထဲတော့မြောက်သေးဘူးလွတ်တယ်တော့ပြောတယ်ဆက်မရောက်လို့ပြောတ
ယ်။မြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲလည်းဖြစ်ပါရတယ်။ဒီကနေ့မှာရတိတ်တောင်မြို့နယ်မြန်မာစစ်သားရဲ့ရေဆိုးချောင်းပြူဟာစစ်ကံကိုအေအေဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မင်းကလည်းမင်းပြမျိုးနဲ့ပန်းမြောင်ကြီးရွာရဲ့ရှေ့မြောက်ဘက်တောင်ကုန်းမှာရှိတဲ့မြန်မာစစ်တပ်ရဲ့အမြောက်စခန်းတစ်ခုကိုစီးနှင်းတိုက်ခိုက်ခဲ့တယ်လို့ခိုင်တုခါကဆိုပါတယ်။အေအဖွဲ့ကလုံချုံရေးဖွဲ့တွေပါဝင်အရသား90ကျော်ကိုဖမ်းဆီးခေါ်ဆောင်ခဲ့ပြီးရတိတ်တောင်မြို့နယ်ရေပုတ်ကြောက်တန်းထီဆွဲရေမြက်ကြီးရွာတွေဘက်မှာရဟရင်နဲ့ပြင်လက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေဒီကနေ့ထိရှိနေစေဖြစ်ပါတယ်။ဒီဟိုင်လန်နဲ့ကိုင်အေဖွဲ့ကနေရှင်နေသည့်အမြန်ရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်ထားတဲ့လူပေါင်း98ဦးကျော်မှာတမရတာ၁၄ဦး၊ရဲတပ်ဖွဲ့ဝင်၂၉ဦး၊အချင်းဦးစီးဌာနကဝန်ထမ်း၂ဦးနဲ့အယတ္တ၁၃ယောက်လို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကိုးကားပြီးတော့မနေ့ကကျေးမုံသတင်းစာမှာသတင်းဖော်ပြထားပါတယ်။တမရဘက်ကတော့ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်ရဟရင်သုံးတိုက်ခိုက်ရမှာအေဘက်ကပြန်လည်ပြစ်ခတ်လို့တိုက်ခိုက်ရေးရဟရင်ကြီးစံတိမှန်ခဲ့တယ်လို့ဖမ်းဆီးခံရသူတွေက၁၄ဦးကိုကယ်ထုတ်နိုင်ခဲ့ကြောင်းတမရဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကိုရင်ဆိုဆန်းတင်ပြခဲ့တဲ့ရခိုင်ပြည်နယ်ကအီအီရဲ့ဖန်ဆီးခံရသူတွေရဲ့သတင်းဘက်ကနေအခုတခါတော့ရှမ်းပြည်နယ်တွင်မှလည်းရှမ်းလက်နက်ကိုင်အဖွဲ့ RCSS ရဲ့ RCSS ကနေပြီးတော့အရက်သားတွေကိုဖမ်းနေတယ်ဆိုတဲ့အကြောင်းကိုလည်းလှည့်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ကကြေးရွာတွေမှာဒေသခံအမျိုးသားတွေကို RCSS ကဖမ်းဆီးခေါ်ဆောင်နေတာတွေဒီလထဲမှာခက်စိတ်စိတ်ဖြစ်လာတယ်လို့ခေါ်ဆောင်ခံရသူတွေရဲ့မိသားစုဝင်တွေကပြောကြပါတယ်။အခုလိုခေါ်ဆောင်ခံရသူတွေထဲမှာအသက်မပြည့်သေးတဲ့ကြောင်သားအရွယ်လူငယ်တွေပါတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ RCSS ဖက်ကတော့ဒီအတောအတွင်းမှာတပ်သားတစ်စုဆောင်တာမရှိဘူးလို့ဆိုပါတယ်။အပြည့်အစုံကို VOA သတင်းတောက်စုစုကမြန်မြန်သတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ကကြောင်မဲမြို့နယ်တဲကခြေရွာတွေမှာရှိတဲ့မျိုးသားတွေကိုတပ်သားတစ်စုဆောင်တဲ့အနေနဲ့ဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့18ရက်နေ့တုန်းကလည်းမိုင်းတင်ခြေရွာအုပ်စုတွေကအမျိုးသား35ယောက်ကိုခြေရွာဥက္ကဋ္ဌကိုယ်တိုင်က RCSS ကသတ်မှတ်ထားတဲ့နေရာကိုတွားရောက်ပို့ဆောင်ပေးခဲ့ရတယ်လို့သူတို့ရဲ့မိသားစုဝင်တွေကအတည်ပြုပြောဆိုထားပါတယ်။တပ်သားတစ်စုဆောင်တဲ့အခြေအနေနဲ့ပတ်သက်ပြီး RCSS ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးဆိုင်ယုံကတော့အထက်ကညွှန်ကြားထားတာမရှိဘူးလို့ဆိုပါတယ်
။ဒီတော့တင်းနေမှာတပ်သားတစ်စုရတယ်ဆိုတော့ကျွန်တော်တို့အထက်ကညွှန်ကြားချက်တော့မရှိပါဘူး။တပ်လုံရှားမှုတွေကတပ်အပိုင်းတွေရယ်ဆိုင်နေပေါ့နော်။ကျွန်တော်တို့ဒီကြောင့်ဒီလုံရှားမှုတွေတိုးစီတယ်ရှိတယ်ဆိုတော့ဝင်လာတော့မရှိဘူးကျွန်တော်စံရုံး
RCSS အဖွဲ့ကတပ်သားအနေနဲ့ခေါ်ယူစုဆောင်းတာတွေဟာမကြာခဏရှိနေပြီးကြောင်မဲနဲ့15မိုင်ဝေးတဲ့နောင်ပိန်ရွာထဲမှာလည်းအခုရက်ပိုင်းတွင်ခေါ်ဆောင်ခံရသူ15ဦးရှိတယ်လို့ဒေသခံတွေကဆိုပါတယ်။မိသားစုဝင်တွေနေမှာမရှိချင်းပျောက်ဆုံးသွားတဲ့တားဖြစ်သူကိုတပ်သားတစ်စုဆောင်တဲ့အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတာလို့အမည်မဖော်လို့သူမိသားစုဝင်တဦးကပြောပါတယ်။ခေါ်ဆောင်ခံရသူတွေထဲမှာတချို့ကမိသားစုဝင်တွေနဲ့တွေ့ဆုံခွင့်ပေးခဲ့ပေမဲ့ပြန်လှုပ်ပေးတာမျိုးတော့မရှိခဲ့ပါဘူး။ခေါ်ဆောင်မှုရောက်လာတဲ့တပ်သားတွေကတော့လူငယ်တွေကိုမူရစေဝါတိုက်ဖျက်ရေးအတွက်သင်တန်းပေးဖို့ခေါ်ဆောင်လာလို့ဆိုပါတယ်။ကြောင်မဲမြို့နယ်အမှတ်တပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထွန်းညံကဒေသခံတွေကို RCSS ဘက်ကခေါ်ယူနေတယ်ဆိုတာတဆင့်ကြားသိရတာဖြစ်ပြီးဒီကိစ္စကိုလာရောက်တိုင်ကြားတာမျိုးမရှိသေးဘူးလို့ဆိုပါတယ်။
ဒီဝင်တက်သားစုဆောင်တယ်ဆိုတော့ကောင်းစင်နဲ့တို့လာတာတော့တခါတော့မရှိဘူးဗျမိုးရစေဘာနဲ့ပတ်သက်လို့တို့ဖမ်းဆီးပြီးတော့မှတင်နှံပေးတာတို့ပြီးတော့ဒီလူငယ်လေးကိုမိုးရစေဘာတိုက်ဖြတ်တဲ့အပတ်ဖတ်ဆီးပေးတာတော့အဲ့လိုမျိုးတော့ရှိတယ်ဗျ
ကျောင်းဝဲမြို့နယ်တွေကကြီးရွာတွေမှာအခုလာတဲ့ RCSS ဘက်ကလူငယ်တွေကိုမူရစ်စေဝါတိုက်ဖြတ်ရေးအတွက်တင်းနှံပေးဖို့ခေါ်ဆောင်လာလို့ပြောဆိုနေပေမဲ့အဲ့ဒီထဲမှာအသက်မပြည့်သေးတဲ့လူငယ်တွေပါနေတာကြောင့်သူတို့ရဲ့မိသားစုဝင်တွေကတော့တပ်သားတစ်စုဆောင်တဲ့အထဲထည့်လိုက်မှကိုစိုးရိမ်နေကြတယ်လို့အမည်မဖော်လိုတဲ့နောက်ထပ်မိသားစုဝင်တဦးကပြောပါတယ်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာတနိုင်ရလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ကို2015အောက်တိုဘာလတုန်းကရေးထိုးခဲ့ပြီးအဲ့ဒီနောက်မှာပဲတပ်မတော်နဲ့တိုက်ပွဲ52ကြိမ်ဖြစ်ပွားခဲ့တယ်လို့မနေ့ကပြုလုပ်တဲ့ RCSS ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။စုစုပြောပြသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုကအယူအထုခုဆရာဝန်တယောက်ကကမ္ဘာတဝန်းကတရိတ်ဆန်လေးတွေအတွက်ခြေထုလက်တူတွေဖန်တီးပေးနေပါတယ်။ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့အဲ့ဒီဆရာဝန်ဟာအိမ်မွေးတရိတ်ဆန်လေးတွေအပြင်တစ်ခါတလေမှသဘာဝသားရိုင်းတရိတ်ဆန်တွေကိုဘလို့အကူအညီပေးနေသလဲဆိုတာဒီဘိုရာဘလော့သတင်းပေးပို့ထားပါတယ်။ဒါကိုကိုငင်းချန်းကပြောပြမှာပါရှင်။
အခုဒီအဆင့်မြင့်အလို့ယုံမှာတလေးဆန်လေးတွေအတွက်ခြေထုလက်တုတွေနဲ့အယိုးထင်းပစ္စည်း grace လေးတွေကိုပြုလုပ်ပေးတာဖြစ်ပြီးအများစုကခွေးလေးတွေအတွက်ပါ Derek Campana က Bionic Pad Company ကိုတည်ထောင်ထားပြီးသူလုပ်တဲ့ပစ္စည်းလေးတွေကိုအနုပညာလက်ရာအဖြစ်သဘောထားတာပ
ါ I am hand sculpting each one of these devices from
Plaster Blessing and Folly ကိုသုံးပြီးတော့ဒီပစ္စည်းတွေကိုကိုယ်တိုင်လက်နဲ့လုပ်တာပါဒါကြောင့်အဆင့်တိုင်းကအနုပညာဖြစ်ပါလို့
သူကတမ်းမှန်မဟုတ်တဲ့ကရိယာတွေနဲ့သူ့အနုပညာတွေကိုဖန်တီးတာပ
ါ I've used this
pizza ဖုတ်တဲ့မီးဖို့ကိုသုံးပြီးတော့16နှစ်အတွင်းမှာပစ္စည်းပေါင်း3000လောက်ကိုတိရစ္ဆာန်မျိုးမျိုးတွေလုပ်ပေးခဲ့ပါတယ် plastic တွေကိုမီးဖုတ်ပြီးတော့ရောင်မျိုးမျိုးထွက်အောင်လုပ်လို့ရပါတယ
်တချို့တိရစ္ဆာန်လေးတွေကမတော်တဆမှုကြောင့်ခြေလက်ဆုံးရှုံးရတယ်လို့တချို့တွေကတော့ဝေးကလေးကပါမလာတာပါ Virginia ပြည်နယ် Starling မြို့က Bionic Pet Company ဟာတိရစ္ဆာန်တွေအတွက်ကိုယ်ပိုင်တီးတန့်ခြေထုလက်ထုတွေလုပ်ပေးတဲ့ကုမ္ပဏီ10ခုတည်းကတခုဖြစ်ပါတယ
်
ဒီဘောမှာကလုံးတွေပထမဆုံးခြေတော့ရိုးထင်းကိုလုတ်ပေးနိုင်ခဲ့ပါတယ်နေ့တိုင်းအမှားစာအသိရပြီးစိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်ရပါတယ
်ဒီပစ္စည်းတွေကိုအိမ်မွေးတိရစ္ဆာန်တွေအတွက်ဒီထွင်ဖန်တီးပေးပြီးတော့ခွေးတကောင်ရေခဲပြင်စကိတ်စီးဖို့အတွက်လည်းဒီထွင်ပေးပါတယ
် I get such a joy out of helping animals
ဒါမျိုးတွေကိုဒီထွင်ပေးရတဲ့အတွက်ပျော်ရွှင်ရပါတယ်လို့ Derek Campana ကပြောပြီးသူဘဝမှာမှန်မှန်ရရအပျော်ဆုံးကိစ္စတစ်ခုကတော့အာဖရိကကိုသွားပြီးစင်တကောင်ရဲ့အသက်ကိုကယ်မဲ့အယိုးထင်းခြေတုတစ်ခုတက်ပေးခဲ့ရတာဖြစ်တယ်လို့ပြောပါတယ
်။ So Jabu the African
Boss one ကဂျဘူးလို့ခေါ်တဲ့အာဖရိကစင်တကောင်ဟာခြောက်တံမှုတွင်တဲ့ကိုခြေတော့ကြသွားခဲ့ပါတယ်။ခြေချင်းဝက်ခောက်သွားတဲ့ခြေနေတော့ဆိုးတဲ့အတွက်ခြေတော့ကိုထိမ့်ပြီးပစ္စည်းတစ်ခုလုတ်ပေးခဲ့ရပါတယ်။အဲ့ဒါနဲ့ဆိုရင်ဒီစင်ဟာတခြားသားရဲ့တိရစ္ဆာန်တွေရဲ့အကိတ်မခံရဘဲလွတ်လပ်လပ်သွားလာနိုင်ပါတယ်။
တကယ်တော့လေသူဟာတိရစ္ဆာန်အများစုကိုအဝေးကနေကုပေးတာပါဒါကဘိုင်ယိုနစ်ပတ်အနေနဲ့တိရစ္ဆာန်တွေရဲ့ခြေထောက်ပုံစံတူကိုယူနိုင်တဲ့ပစ္စည်းတွေကိုပို့ပေးနိုင်တာပါဒီပုံစံတူကိုကုမ္ပဏီကိုပြန်ပို့ပေးရပြီးတော့သူကကိုယ်ပိုင်တီးတန့်ခြေထုလက်ထုတွေလုပ်ပေးတာပ
ါ
ဒီပုံစံတူယူတဲ့ပစ္စည်းတွေကိုကဘာနဲ့ပို့ပေးပြီးပုံစံတူတွေစားရက်ကနေပြန်ရပါတယ်အဲ့တော့ခြေထုလက်ထုတွေလုပ်ပြီးတော့ပြန်ပို့ပေးပါတယ
်ဒီခွေးကလေးဟာခြေထောက်ထိခိုက်သွားပြီးခွဲစိတ်ကူတာမှုနဲ့ပြန်မကောင်းနိုင်တော့တဲ့အတွက်အယိုးထိန်ခြေတုလေးတက်ပေးနေ
တာပါ
နောက်ထပ်ခွေးတစ်ကောင်ကတော့ဒူးအယွတ်ပြဲသားတဲ့အတွက်အယွတ်ပြန်ကောင်းဖို့အတွက်ဒူးအဆုတ်ကိုစွတ်ထားရတာပ
ါ I just want him to live
သူနောက်ဆုံးသက်တမ်းကျန်တယ်လို့ကောင်းကောင်းမွန်မွန်နေသွားစေချင်ပါတယ
် It still gives me you know goosebumps where
အခုလိုခွေးကလေးတွေခြေတုလက်တုနဲ့ကွက်တီတော်သွားတာကိုမြင်ရတယ်။ဒါကြောင့်လူလူလက်လက်သွားလာနိုင်အောင်မြင်ရတယ်။ဒါတိတ်ခါပြောပြရပါတယ်လို့ဒါရီကမ်ပါနာကပြောပါတယ်ခင်ဗျာ
။ကိုငင်းချန်ပြောပြသွားတာပါရှင်။ကျမတို့ video ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရဆိုရင် Video American တမ်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြလို့ email လိပ်စာ bamis@voanews.com ကိုလည်းဆက်သွယ်နိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32 40 48အပြင် ဒုတိယ၅ရက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အော်တိုဘာလ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာနဲ့အတူဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်ကြရမှာက
Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes.De façon à ce que nous ayons
Facebook Communica Digital Libra Digital ငွေကြေးထုတ်မယ်ဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့နှာစင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။နိုင်ငံတကာကုန်သွယ်ရေးမှာအောင်မြင်ဖို့ဆိုတာအမေရိကန်လက်သမားတွေအတွက်ဦးစားပေးကိစ္စတစ်ခုဖြစ်ပါတယ်။2016ခုနှစ်မှာသမ္မတ Trump ကိုအကြီးအကျယ်ထောက်ခံမဲပေးခဲ့ကြတဲ့အမေရိကန်လက်သမားတွေဟာလာမယ့်နှစ်သမ္မတရွေးကောက်ပွဲရာသီအတွင်းစီးပွားရေးနဲ့ခက်ကြုံနေရပါတယ်။စိုက်ပျိုးမွေးမြူရေးကုန်ကျစရိတ်တွေကြီးလာတာအကျိုးမြတ်နည်းလာတာနဲ့အတူကုန်သွယ်ရေးတိုင်းဝိုင်းမှာလည်းမရေရာမှုတွေနဲ့ကြုံလာရတာကြောင့်ဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက် King Farabot ရဲ့သတင်းဆောင်ပါကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံ၁၁ခုကြား2016ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့ကြတဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက် TPP အရအမေရိကန်လက်သမားတွေအနေနဲ့တီးတန့်ရောင်းချနိုင်တဲ့ဈေးကွက်ပိုပြီးရခဲ့တာပါအမေရိကန်ကုန်ထုတ်ရေးလုပ်ငန်းတွေအပေါ်ထိခိုက်မှုအတွက်အကြီးအကျယ်စိုးရိမ်ချက်နဲ့ TPP ကနေနှုတ်ထွက်မယ်လို့အဲ့ဒီအချိန်ကသမ္မတလောင်းဒေါ်နယ်ထရန့်ကကြေညာပေးခဲ့တာပါ TPP ကိုလိုလားပြီပင်လဲထရန့်ကိုမဲပေးခဲ့သူကတော့ Illinois ကလယ်သမား Wendell Schumann ဖြစ်ပါတယ်လယ်သမားတဦးလည်းဖြစ်ခေတ်ပညာတတ်တဦးလည်းဖြစ်ကုန်သွယ်ရေးသဘောတူညီချက်တွင်နဲ့နိုင်ငံတကာကုန်သွယ်ရေးသဘောတဘာဝကိုလည်းနားလည်ရတာနဲ့ထရန့်ကိုမဲပေးခဲ့တာလားလို့မေးတဲ့အခါမှာတော့ Schumann က
Yes.
ဟုတ်ပါတယ်လို့ရီရီမောမောနဲ့ဖြေကြခဲ့တာပါ2016ခုနှစ်နောက်ပိုင်းမှာတော့အမေရိကန်တို့က TPP ကနေနှုတ်ထွက်ယုံတယ်မဟုတ်ဘဲ1994ခုနှစ်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုလည်းဖျက်သိမ်းခဲ့ပါတယ်ဒီအစားအမေရိကန်မက္ကဆီကိုနဲ့ကနေဒါကုန်သွယ်ရေးသဘောတူညီချက် USMCA ကိုတော့အမေရိကန်လွှတ်တော်ကသုံးသပ်နေစေဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်တည်နံတွေကိုအများဆုံးဝယ်သူတူဖြစ်တဲ့တရုတ်နယ်လဲအမေရိကန်အစိုးရကကုန်သွယ်ရေးစစ်ဆင်နွှဲနေတာပါ။တရုတ်ရဲ့တမ်မနီနဲ့အလူမီနီယံအပေါ်အမေရိကန်ကအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ဘက်ကအမေရိကန်ရဲ့ပြောင်းတဲ့ပဲပဇက်ပေါ်မှာအခွန်ကောက်ခံထားပါတယ်။အကျိုးအမြတ်ပေါ်ထိခိုက်တက်ရောက်မှုရှိနေပေမဲ့လဲIllinois လေသမား Wendell Schumann ကတော့သမ္မတ Trump ပြန်လည်ရွေးကောက်ခံရရေးကိုဆက်ပြီးထောက်ခံထားပါတယ
်။ What I hear on the other side.
တဖက်ကအစိုးရချက်တွေကိုစန့်ကျင်တုံ့ပြန်ပြီးသမ္မတရဲ့ဆောင်ဝင်ချက်တွေကိုထောက်ခံပါတယ်
။ Democrat သမ္မတဖြစ်လာရင်တဘာဝပတ်ဝန်းကျင်ဆိုင်ရာစည်းကမ်းသစ်တွေချမှတ်လာနိုင်ပြီးစိုက်ပျိုးရေးလုပ်ငန်းအပေါ်ထိခိုက်မယ့်အရေး Schumann ကစွန့်ရင်ပါတယ်။ဒီလိုဆိုရင်နေတာကသူတယောက်တည်းတော့မဟုတ်ပါဘူး Illinois ကလယ်သမားတူဖြစ်တဲ့ Thomas Stutz ကလည်းအခုလိုပြောပါတယ
် I was excited to see a Republican pick back the
သမရအင်ယူတော်မှာ Republican သမရတူပြန်လဲရွေးကောက်ခံရတာတွေ့လို့ပါတယ်အခုရည်တည်ချက်ကိုကြိုက်ပါတယ်
Illinois ပြည်နယ်ကနောက်လယ်သမားတူဖြစ်တဲ့ Jim Robin ကလည်းအခုလိုပြောပါတယ
် I think he's doing
သမားလုပ်နေတာတွေမှန်တယ်လို့ထင်ပါတယ
် Illinois ပြည်နယ် Fund Bureau အဖွဲ့က Mark Gafhart ကတော့အခုလိုပြောပါတယ
် I think the majority of our people by far are still
ကျွန်တော်တို့လူတွေရဲ့အများစုကတော့သမားကိုအပြတ်ထောက်ခံနေကြတယ်လို့ထင်ပါတယ
်လယ်သမားတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့အစည်းIllinois Fund Bureau က Mark Gafhart ကတော့အမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနရဲ့ဈေးကွက်ပံ့ပိုးရေးအစီအစဉ်ကနေတဆင့်လယ်သမားတွေကိုငွေကြေးပံ့ပိုးမှုတွေကနေသွင်းကုန်ကွန်ကြောင့်တက်ရောက်မှုရောပါရေးသမ္မတထရန့်ဘတ်ကလုတ်ပေးခဲ့တယ်လို့ပြောပါတယ်2018ခုနှစ်တုန်းကတော့ဒီအစီအစဉ်နဲ့လယ်သမားတွေကိုပံ့ပိုးခဲ့တာဟာဆိုရင်ပမာဏအကြမ်းဖျင်းဒေါ်လာ15ဘီလီယံရှိခဲ့ပြီးဒီနှစ်2019မှာတော့ဒေါ်လာ16ဘီလီယံလောက်ရှိပါတယ
် We want trade not aid we don't want to have to live hoping that we get another
အနေနဲ့ကတော့ကုန်သွယ်ရေးကိုလိုလားပြီးထောက်ပံ့လိုချင်တာမဟုတ်ဘူးဆိုတာကိုတခြားလုံးပြောခဲ့တာပါဈေးကွက်ပံ့ပိုးရေးငွေကြေးထောက်ပံ့မှုနောက်တစ်ကြော့ပြန်ရာရေးကိုမျှော်လင့်ပြီးနေချင်တာမဟုတ်ပါဘူးတရုတ်နဲ့သွင်းကုန်ခွန်ကိစ္စ UMSCA ဂျပန်ဥရောပတမကနောက်ရှိနေတဲ့တခြားကိစ္စတွေအားလုံးတွေမဟုတ်ပါဘူးကျွန်တော်တို့တကယ်တမ်းလိုအပ်နေတာကရှေ့ဆက်ဘလို့သွားမလဲဆိုတော့အပိသက်နီလန်းတစ်ခုရှာဖို့ပါ
သမရထရရဲ့ပထမတက်တန်းအတွင်းကုံတွယ်ရေးပိုက်မှာမေမေရရဖြစ်ထွန်းမှုမရှိသေးတဲ့ကိစ္စကသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကြားစိုးရိမ်စေတဲ့အချက်ပါအီလီနွိုက်စ်ကလယ်သမားတူဖြစ်တဲ့မေဂန်ဒွိုင်ယာကအခုလိုပြောပါတယ
် I really feel like he doesn't understandWhat happens out here in this
one? ဒီ11ပြည်နယ်တွေမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုသမရအနေနဲ့နားမလည်ဘူးလို့ခံစားရပါတယ်။စိုက်ပျိုးရေးကဏ္ဍမှာဖြစ်နေကြတဲ့အပေါ်မှာသမရလုံနေတာတွေကတိတ်ကိုအန္တရာယ်များပါတယ်။သမရထရန့်ရဲ့ Twitter မှာရေးသားချက်အရတော့ရေနံချက်ဆက်ယုံနေအနေနဲ့ပြောင်းကိုအခြေခံတဲ့ဤတနောကိုအသုံးပြုဖို့တတ်မှတ်ချက်ကိုအစိုးရကပေးဖြတ်ပေးမယ်ဆိုတာနဲ့ကုံသွယ်ရေးအပေါ်အရော်ရော်ထွေထွေရလက်တွေကြောင့်သူကိုထောက်ခံရေးအပေါ်မှာတော့တည့်ရမှုရှိနိုင်တယ်လို့ Illinois ကလယ်သမားတူဖြစ်တဲ့ Megan Dwyer ကပြောပါတယ
် Some of his comments recently around eggs
စိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသမရရဲ့လောလောဆယ်ပြောကြားချက်တွေကိုစိတ်ပြတ်မိပါတယ်အမေရိကန်လွှတ်တော်မှာသမရကိုအရေးယူရေးစုံစမ်းမှုတွေလုပ်နေကြချိန်မှာပဲပြီးခဲ့တဲ့စက်တင်ဘာလတည်း Fine Journal Hawks ကလယ်သမား1138ဦးကိုကောက်ယူခဲ့တဲ့စစ်တမ်းအရာတော့2020ပြည့်နှစ်မှာသမရထရန့်ကိုဆက်ပြီးထောက်ခံမဲ့သူက86ရာခိုင်နှုန်းရှိပြီးပြီးခဲ့တဲ့ဇူလိုင်လကတော့89ရာခိုင်နှုန်းရှိခဲ့တာကြောင့်ထောက်ခံမှုကျသွားတာဖြစ်ပါတယ်။ Illinois လယ်သမားတူဖြစ်တဲ့ဝင်းဒဲရှမန်ကအခုလိုပြောပါတယ်ရှင
်။ I think a lot of people are disappointed but it's going to come down to the choice.
စိတ်ပြနေကြသူအများကြီးရှိနေပေမယ့်အချိန်ဤအရာယူချက်ကြမယ်လို့ထင်ပါတယ်။အခုချိန်ထိတော့လက်သမားအများစုထဲမှာသမရအနေနဲ့အများကြီးမဲဆုံးဆုံးသွားမယ်လို့မထင်ပါဘူး
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲအပါအဝင်အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်စီးပွားရေးမူဝါဒတွေကြောင့်အမေရိကန်လက်ရာထွက်ကုန်နေအတွက်နိုင်ငံတကာကုန်သွယ်ရေးမှာကတိကအောက်ဖြစ်နေရတာပါ။အမေရိကန်လေယာဉ်ထွက်ကုန်တွေနိုင်ငံတကာဈေးကွက်တင်ပို့ရေးအခက်ကြုံရတာကြောင့်ဈေးကွက်ထိညှိရေးအစီအစဉ်နဲ့အစိုးရဘက်ကဒေါ်လာတန်ထောင်းနဲ့ချီပြီးတော့ထောက်ပံ့ပေးနေတာပါဒါပေမဲ့လည်းအမေရိကန်လယ်သမားတွေကတော့အစိုးရရဲ့အထောက်ပံ့ကိုလိုချင်တာမဟုတ်ဘဲတည်ငြိမ်တဲ့ကုန်သွယ်ရေးကိုပဲလိုလားတယ်လို့ပြောဆိုနေကြပါတယ်ရှင်
မတင်ကြီးချရဲ့စီးပွားရေးကဏ္ဍကိုအင်ကာနေ့မနေ့ခင်မှာပြန်ပြီးနားဆင်နိုင်ပါတယ်အခု blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ် Facebook ကုမ္ပဏီက Libra ငွေကြေးထုတ်မယ်လို့ကြေညာထားတာကိုဘန်ဒါရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ် Digital ငွေကြေးအပေါ်မှာအစိုးရတွေရဲ့ထိန်းချုပ်သတ်မှတ်မှုမရှိသေးတဲ့အချိန် Libra Digital ငွေကြေးကိုသုံးစွဲမယ်ဆိုရင်ကမ္ဘာဘန်ဒါရေးစနစ်ကိုထိခိုက်မယ်လို့စိုးရိမ်နေကြတဲ့အကြောင်းမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
တို့ငွေကြေးထုတ်မယ်လို့ပြောထားတဲ့ Facebook ကုမ္ပဏီတော့သူတို့ငွေကြေးနဲ့ပတ်သက်လို့ကမ္ဘာဗဟိုဘဏ်အကြီးအကဲတွေရဲ့မေးခွန်းတွေကိုဖြေနေရပြီခူသားညုံကြီး
online ပေါ်မှာလေပတ်နိုင်မဲ့ Libra လို့နာမည်ပေးထားတဲ့ digital ငွေကြီးကိုရှင်းနေ2020မှာထုတ်တော်မယ်လို့ Facebook ကကြေညာတာမဟုတ်လားဗျ။အဲ့လိုထုတ်မယ်လို့ Facebook ကဂျွန်လမှာကြေညာခဲ့ကြတဲ့ကနိုင်ငံတကာကဗဏ္ဍိုင်းဆိုင်ရာအကြီးအကဲတွေရဲ့စိုးရိမ်မှုတွေထွက်နေတာမှသိရမှာ
။အဲ့ဒါကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေကပဟိုဘဏ်တွေပါတဲ့ BIS နိုင်ငံတကာဗဏ္ဍာရေးအဖွဲ့ကြီးက Facebook တာဝန်ရှိသူတွေကိုခေါ်တွေ့တာပေါ့။ BIS အဖွဲ့ကြီးကဒီဆွစ်ဇာလန်နိုင်ငံဘာဆောမြို့မှာအခြေခံတယ်လေ။EU ဥရောပပဟိုဘဏ်အမှုဆောင်ဘုတ်အဖွဲ့ဝင်ဘနွား QE ဥဆောင်ပြီးတော့ September 16ရက်နေ့တုန်းကတွေ့ဆုံမေးခွန်းထုတ်ခဲ့တာ Facebook ကထုတ်မဲ့ဒီ Libra Digital ငွေကြေးကကမ္ဘာဗဏ္ဍာရေးစနစ်ကြီးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတဲ့အထိဘနွား QE ကပြောတယ်ရှင
်ဘာမှဖွင့်ထားတဲ့ဘဏ်အောက်ဘဏ်စည်းရင်းမရှိကြတဲ့သူတွေကဘာမှအများကြီးရှိတဲ့ချိန်မှာတယောက်နဲ့တယောက်လူလက်ကူကူငွေပေးငွေယူအလွှဲပြောင်းလုပ်နိုင်ဖို့ရွယ်ချက်နဲ့ Libra ငွေကြေးကိုထုတ်မယ်လို့ Facebook ကပြောပါတယ်။ဒါပေမဲ့လည်း Facebook တုံးသူကတကဘာဟွားမှာတန်ပေါင်း2000ကျော်ရှိနေတော့တကယ်သာသူတို့ Digital ငွေကြေးကိုလူတွေလွယ်လွယ်သုံးနိုင်ရင်တရားဝင်ငွေကြေးလဲပတ်မှုကိုထိခိုက်သွားမှာကိုစိုးရိမ်နေကြတာပါ
။ Libra လိုမျိုး online ပေါ်မှာလဲပတ်မဲ့ Digital ငွေကြေးတွေဟာသုံးစွဲသူတွေအတွက်အန္တရာယ်များတာတစ်ခုတည်းမဟုတ်ဘူး။ငွေကြေးတည်ငြိမ်မှုနဲ့ဒီဘဏ္ဍာငွေကြေးစနစ်အပေါ်အစိုးရရဲ့အကျွမ်းမဲ့ထိန်းချုပ်ပိုင်ခွင့်အထည်ကိုထိခိုက်နိုင်တယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကဘဏ္ဍာရေးဝန်ကြီးတွေကပြောထားရဲ့ရှင်။ငွေကြေးခိုင်မာတည်ငြိမ်မှုကဒီနိုင်ငံတည်ငြိမ်ရေးအတွက်သက်အရေးကြီးတဲ့အချက်ကိုပြင်သစ်ဘဏ္ဍာရေးဝန်ကြီးဘွီနိုလမဲက September 12ရက်နေ့ကပဲဒီစီးပွားရေးဆိုင်ရာညီလာခံတစ်ခုမှာအခုလိုမိန့်ခွန်းပြောခဲ့သေးတယ်ရှင်
။ Nécessaire au développement des cryptoactifs que les modèles fiscaux soient les mêmes.De façon à ce que nous ayons des stratégies.
ကဘာတော့မှာလည်းပတ်သုံးဆွဲနေတဲ့ငွေကြေးတွေအပေါ်ထိန်းချုပ်သတ်မှတ်ထားတဲ့စည်းကမ်းဥပဒေမျိုး Digital ငွေကြေးတွေမှာလည်းရှိဖို့လိုအပ်ပါတယ်။ Facebook ကထုတ်မဲ့ Libra Digital ငွေကြေးရဲ့ Android ကို G7 နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေ၊ဗန်လုံနဲ့အကြီးအကဲတွေနဲ့ OECD အဖွဲ့အကြီးအကဲအားလုံးကစိုးရိမ်ပါတယ်။ကဘာတော့မှအသုံးပြုသူတန်း2000ကျော်ရှိနေတဲ့ကုမ္ပဏီတစ်ခုရဲ့လက်ထဲကိုကဘာငွေကြေးတစ်ခုရောက်သွားတော့မှာပါ။ငွေကြေးစနစ်အပေါ်အစိုးရတွေကအကျွမ်းမဲ့ထိန်းချုပ်နိုင်မဲ့အခြေအနေကိုချင်းချောက်ရာရောက်နေပါတယ်။ငွေကြေးမခိုင်မာတဲ့နိုင်ငံတွေမှာ Libra ငွေကြေးကိုအစားထိုးသုံးလာကြပါလိမ့်မယ်။အဲဒါဆိုရင်ငွေကြေးထိန်းချုပ်နိုင်မှုအပေါ်အန္တရာယ်ရှိလာပါလိမ့်မယ
်။အဲဒါကြောင့်မို့လို့ဒီလို Digital ငွေကြေးတွေအပေါ်ဘာစီကံသတ်မှတ်ချက်မှမရှိဘဲနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာလုံးဝသုံးခွင့်မပေးနိုင်ဘူးလို့လည်းသူကအခုလိုပြောခဲ့ပါသေးတယ်
။ Enfin je ne vois pas pourquoi nous ferions autant attention depuis des années.
ဟိုးအရင်ဒီပေါ်များစွာကလေးကငွေကြေးတွေကိုငွေမဲခွာချတဲ့နေရာမှာအသုံးမချနိုင်အောင်အကြမ်းဖက်လူရဲ့အတွက်မသုံးနိုင်အောင်တိတ်တိတ်ထားဆောင်ရွက်လာတာပါ Libra ငွေကြေးကတော့ဒီလိုမဖြစ်အောင်ဘယ်လိုလုပ်မလဲမသိရပါဘူးဒါကြောင့်သူနဲ့ပတ်သက်တဲ့စိုးရိမ်စရာတွေကတိတ်ကိုကြီးမားပါတယ်ဒီငွေကြေးစိတ်ချလက်ချလက်ပတ်နိုင်တဲ့အခြေအနေမရှိသေးသေးဥရောပမှာသူ့ကိုသုံးဆွဲလက်ပတ်ခွင့်မပြုတ်နိုင်ပါဘူး
2020နှစ်စံပိုင်းလောက်မှာ Libra Digital ငွေကိုစတင်သုံးနိုင်မယ်လို့ Facebook ကကြေညာထားပါတယ်သုံးနိုင်ပြီဆိုလို့ရှိရင်တော့ဒီ Facebook ကထွင်မဲ့ Calibra ဆိုတဲ့ app ကနေပြီးတော့ Libra ငွေကြေးကိုဝယ်နိုင်မယ်။ဒီကိုယ်ပုံမှန်သုံးနေတဲ့ငွေနဲ့ Libra ငွေကြေးကို online မှာဝယ်ရမှာပါ။ Calibra app ကတော့ဒီကိုယ့်ရဲ့ smartphone ထဲကပတ်စံအိပ်ပဲထားပါတော့ Libra Digital ငွေကြေးကိုငွေပေးငွေချေအလွှဲပြောင်းလုပ်နိုင်မယ်ဒီ Calibra Digital ပတ်စံအိပ်လို့ပြောရင်လည်းမမှားပါဘူး။အဲ့ဒီ app သုံးနိုင်ဖို့တော့ကိုယ့်ရဲ့မှတ်ပုံတင်လို့မျိုးအစိုးရကတရားဝင်ထုတ်ထားတဲ့တက်တေကန်ကတ်မျိုးမျိုးနဲ့တက်တေပြဖို့လိုပါတယ်။
Libra ငွေကြေးကိုကိုယ့်ရဲ့ဘဏ်စည်းနဲ့ချိတ်ဆက်ထားခြင်းလည်းရပါတယ်။ဘဏ်စည်းမရှိဘူးဆိုရင်လည်းငွေကြေးလေးလည်နိုင်တဲ့နေရာတွေသတ်မှတ်ထားတဲ့ဆိုင်တွေမှာငွေပေးပြီးတော့ဝယ်လို့ရမယ်လို့ Facebook ကပြောထားပါတယ်။အဓိကကတော့ online ပေါ်မှာဈေးဝယ်ဖို့ငွေလွှဲပြောင်းလုပ်ပေးနိုင်ဖို့ထွင်ပေးတဲ့ငွေကြေးတမျိုးပါ။တနည်းအားဖြင့်ပြောတနည်းငွေပို့ရဲဆိုရင်လည်း online ပေါ်မှာပို့လိုက်ပြီးလို့ရှိရင်စောစောပြောလို့သတ်မှတ်ထားတဲ့ဆိုင်တွေမှာသွားထုတ်နိုင်မှာပါ။
online မှာလက်ပတ်နေတဲ့ cryptocurrency digital ငွေကြေးတွေကတည်ငြိမ်မှုမရှိဘူးအတက်အကျမြန်တယ်ဒီအစိုးရရဲ့ကြီးကြပ်ထိန်းချုပ်မှုလည်းမရှိဘူးလို့ဝေဖန်ထောက်ပြမှုတွေရှိနေချိန်မှာ Facebook က Libra ငွေကြေးကိုထုတ်ဖို့လုပ်နေတာပါတခုရှိတာကတော့သူထုတ်မဲ့ Libra ငွေကြေးက stable coin လို့သတ်မှတ်တဲ့တည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်ပါလိမ့်မယ် stable coin ဆိုတာကတော့ဒီသူ့ရဲ့တန်ဖိုးငြိမ်နေအောင်လို့ရွှေတို့တရားဝင်ထုတ်ထားတဲ့ပတ်စံတို့အစိုးရငွေစုလက်မှတ်တို့နဲ့ချိတ်ဆက်ထားတဲ့ digital ငွေကြေးကိုပြောတာပါ
အဲ့လိုမျိုးတည်ငြိမ်တဲ့ digital ငွေကြေးမျိုးဖြစ်မယ်လို့ Facebook ကပြောထားပြီးမယ်လို့ကမ္ဘာတစ်ဝန်းကတာဝန်ရှိသူတွေကတော့စိုးရိမ်နေကြပါတယ်ကမ္ဘာဗဏ္ဍာရေးစနစ်တည်ငြိမ်မှုကိုထိခိုက်မယ်ငွေမဲခွာချမှုတွေဖြစ်လာနိုင်တယ်လို့ပြောနေကြတယ်မဆီမမော Bitcoin လိုမျိုးအတက်ကျသိမ့်မြန်တဲ့ digital ငွေကြေးမျိုးမဟုတ်ဘူးဆိုပေမဲ့တည်ငြိမ်နေဆိုတဲ့ stable coins ငွေကြေးနဲ့ပတ်သက်ပြီးတော့မသိရသေးတာတွေအများကြီးရှိသေးတယ်လို့ BIS နိုင်ငံကဗဏ္ဍာရေးဖွဲ့ကြီးနဲ့ Facebook တောင်းရှိသူတွေတွေ့ဆုံစဉ်မှာ EU ဥရောပဒီဘူဘန်အမှုဆောင်ဘုတ်ဖွဲ့ဝင်ကထောက်ပြသွားသေးတယ်ဗျ
။ Benoit Cuhi ပြောတာကတကဘာလုံးအတိုင်းအတာနဲ့သုံးဆွဲမဲ့ငွေကြေးစနစ်တစ်ခုအတွက်လိုအပ်တဲ့စည်းကမ်းဥပဒေတွေမရှိသေးဘူးတဲ့။ ဥပဒေတမတ်ချက်တွေချမယ်ဆိုရင်တော့လိုင်းနာတဲ့နဲ့လိုအပ်ချက်တွေအများကြီးဖြစ်တဲ့လို့ပြောတဲ့ကိုသားညုံရလီဘရာငွေကြေးဆိုင်ရာတာဝန်ရှိသူဒေးဗစ်မာကတ်စ်ကတော့သူတို့အနေနဲ့ကဒီကဘာတဝန်းကဗဟိုဘဏ်တွေဘဏ္ဍာငွေကြေးတာဝန်ရှိသူတွေလွှတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေကိုဖြေရှင်းသွားနိုင်ဖို့သူတို့ဆက်သွယ်ဆောင်ရွက်ပါမယ်လို့တုံ့ပြန်နေရှင်။နောက်သူတို့ရဲ့ digital ငွေကြေးကဘဏ္ဍာရေးစနစ်အပေါ်အစိုးရရဲ့အကျွင့်မဲ့ထိန်းချုပ်ပိုင်ခွင့်အပေါ်ကိုလည်းမထိခိုက်စေပါဘူးလို့ဆိုရဲ။လက်ရှိတရားဝင်သုံးနေတဲ့ငွေကြေးတွေအပေါ်အခြေခံတဲ့ငွေပေးငွေချေစနစ်ဖြစ်တယ်လို့သာ Facebook ကတော့ပြောထားတာပဲ။
online မှာလေဘတ်သုံးဆွဲတဲ့ cryptocurrency digital ငွေကြေး bitcoin စပေါ်ပြီးတော့သုံးနေတာစနစ်ကျော်ရှိနေပေမဲ့ဒီငွေကြေးပေါ်မှာအခုတည်းကအစိုးရရဲ့တရားဝင်ဥပဒေတမတ်ချက်တွေမလုံနိုင်သေးပါဘူး digital ငွေကြေးဈေးကွက်ကြီးကပိုပိုကြီးလာပြီးမယ်လို့ဒီငွေကြေးတွေနဲ့ပတ်သက်ပြီးတော့ပုံလင်းလင်းမရှိတဲ့ကိစ္စတွေကလည်းအများကြီးပဲလို့ဗနိုင်းဆိုင်ရာကျွင့်ဝင်သူတွေကပြောနေတဲ့အချိန်မှာပဲဒီ facebook ကလည်း libra ငွေကြေးလုပ်ဖို့စီစဉ်နေတာမှဆိုမှာမဟုတ်
အဲ့ဒါကြောင့်လဲဗဟိုဘဏ်တချို့ကဒီသူတို့ကိုယ်ပိုင် digital ငွေကြေးလုပ်ဖို့ဒီစဉ်းစားလာကြတာပါတရုတ်ဗဟိုဘဏ်ကဆိုရင်တရားဝင်သုံးဆွဲနိုင်မဲ့ digital ငွေကြေးထုတ်ဖို့နီးပြီလို့ပြောထားတယ်လို့အင်္ဂလန်ဗဟိုဘဏ်ဥက္ကဋ္ဌမာ့ကာနီကလည်းအရန်ငွေကြေးကိုဒီ digital ငွေကြေးနဲ့မထားတင်ဘူးလားဆိုရဲစဉ်းစားချက်ကိုပေးထားပါတယ် EU ဗဟိုဘဏ်အကြီးအကဲဘနွားကူဟီကလည်း EU ဗဟိုဘဏ်အနေနဲ့အစိုးရလက်ခံတဲ့ digital ငွေကြေးဖန်တီးဖို့အမြန်ဆုံးစဉ်းစားသင့်ပြီလို့ပြောကြားထားပါရှင်
မဆွေမြတ်မစီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါလေရှင်အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းပါကိုလည်းနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းတော်မှာတော့ကိုရီးယားကအဖွဲ့အစည်း THD ရဲ့ပထမအုပ်ဆုံးစတူဒီယိုတည်တဲ့ပြားနောက်ပြီးတော့ကိုရတပုံအာကာတာရဲများရောက်စီခြင်းမလားယူရိုပြကဘာတော်ကထင်ပေါ်ကြောကြားသူတွေနဲ့နိုးပညာလောကကသတင်းတူတူတွေကိုပြပြပေးသွားပါမယ်ကောင်ကိုရီးယားကကဘာကျော်ထက်ကုန်လို့ပြောလို့ရမယ် K-pop ကိုရီးယား pop ဂီတလောကမှာအဖွဲ့အစ်စ်ဖြစ်နေ Tomorrow by Together အဖွဲ့ကသူတို့ရဲ့ပထမဦးဆုံးစတူဒီယိုတည်ပြထုတ်တော်မှာဖြစ်ပါတယ်K-pop ရဲ့နာမည်အကြီးဆုံးအဖွဲ့ဖြစ်တဲ့ BTS ကိုတေးတပြားထုတ်ပေးတဲ့တေးတုံလို့ရေးကသူတို့ရဲ့ပထမဆုံးတေးတပြားကိုထုတ်ပေးမှာပါသူတို့ရဲ့ပထမဆုံးမိတ်ဆက်တေးတပြား The Dream Chapter Stars ရဲ့တေးတပြား2019မလမှာထွက်ခဲ့ပြီးအခု9လကြာမှ The Dream Chapter Magic ဆိုတဲ့တေးတပြားတစ်ခုလုံးထုတ်တာဖြစ်ပါတယ် THC လို့လည်းလူသိများပြီးတော့အဖွဲ့ဝင်9ဦးပါတယ်သူတို့အဖွဲ့ဟာတေးတချင်းရှစ်ပုတ်ပါဒီတေးတပြားကဒီကောင်လေးတွေကြီးကောင်ဝင်ကားစားအရင်မှာကြုံတွေ့ရတဲ့ဘဝအတွေ့အကြုံတွေကိုဝေမျှထားတာဖြစ်တယ်လို့ကြေညာချက်မှာပြောထားပါရဲ့2023ကလေးကအခုနံပါတ်1 BTS အဖွဲ့ကိုပွဲထုတ်ပေးခဲ့တဲ့ Big Hit Entertainment အဖွဲ့နဲ့ဒီအဖွဲ့တဲ့ DXT ကိုစာချုပ်ချုပ်ထားတာပါ DXT အဖွဲ့ရဲ့တေးတပြားတေးရဲ့ခေါင်းစည်းတစ်ချင်းဖြစ်တဲ့ 9 inches and 3 quarters runaway ဆိုတဲ့တစ်ချင်းကခစ်စ်ဂီတာလိုင်းကိုတွေ့ရမယ် Pop တစ်ချင်းတစ်ပုဒ်ဖြစ်ပါတယ်သူတို့၅ယောက်တူတူရှိတဲ့အချိန်မှာကြုံကြရတဲ့စမ်းကြဲထူးခြားတဲ့အခိုက်အတန့်လေးတွေကြောင့်ဒီသချင်းတွေမှာနားထောင်ရပါမယ်တဲ့။တငယ်ချင်းတွေပဲလာလို့ရတဲ့ထူးခြားစမ်းကြဲနေရာလေးတစ်ခုကိုတငယ်ချင်းတွေစုပြီးတော့ထွက်ပြေးကြတဲ့အကြောင်းဖြစ်ပါတယ်။ဆိုတော့ Big Hit Entertainment ကပြောပါတယ်။ဆဲကျော်တက်ချေအကြိုက်ဖြစ်ပါတယ်နော်။ဂျင်းစီဖွဲ့တယ်မှာတော့ Trash to In Trash Young Jun ချက်ပေါင်းကြီးဘွန်တီဟော်နဲ့ယူနယ်ခိုင်ဆိုတဲ့လူငယ်လေး၅ယောက်ပါဝင်တာပါ။ကဲဘသူကိုကြိုက်မလဲကြောကြည့်ပါဦးနော
်။
အမေရိကန်ပြည်အောင်စုကနာမည်ကြီးဟောလိဝုဒ်မင်းသမီးကြီးလည်းဖြစ်ဥရုယာပြည်ပြောင်းလဲမှုတားဆီးတက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့မင်းသမီးကြီးဂျိန်းဖောင်ဒါတရင်းနှစ်ပတ်ဇက်တိုက်ဖမ်းဆီးခံရမှုဖြစ်နေပြီးခဲ့တဲ့တောက်ကြနေကဖမ်းခံရပြန်ပါလိမ့်။ဝါရှင်တန်မြို့တော်လွှတ်တော်အပြင်ဘက်ကပီတောအဆောက်အအုံအပြင်ဘက်ကဆန္ဒပြမှုကိုသူကဦးဆောင်လုပ်တာပါသူ့လိုပဲဥရုယာပြည်ပြောင်းလဲမှုတားဆီးရေးလှုပ်ရှားဆောင်ရွက်တဲ့မင်းသားကြီးထက်ဒွန်ဆန်နဲ့သူနဲ့အတူတူဖမ်းခံရပါတယ်အမေရိကန်ဆိုရာတာဝန်ရှိသူတွေအနေနဲ့ဥရုယာပြည်ဖောက်ပြန်ပြောင်းလဲမှုတွေအတွက်ပို့ပြီးတော့လှုပ်ဆောင်ကြဖို့သူတို့ကတောင်းဆိုနေတာဖြစ်ပြီးတော့တခြားဆန္ဒပြသူတွေနဲ့အတူ What do we want တို့ပါလို့ခြင်းနဲ့ပတ်ဝန်းကျင်နဲ့တဟားစာတာဖြစ်မဲ့လှုပ်ဆောင်မှုတွေWhen do we want it? ဘယ်တော့လိုချင်လဲ? Now. အခုလိုချင်တယ်ဆိုတော့ကြွေးကြော်တဲ့နေဟစ်အော်ခဲ့ကြပါလိမ့်။
Fire Drill Friday ဆိုပြီးလွန်ခဲ့တဲ့အစပြုလှုပ်ဆောင်တဲ့ဥရယာတိပြောင်းလဲမှုတားဆီးရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုတွေကပြီးခဲ့တဲ့တောက်ကြမှာနှစ်ပတ်မြောက်ခဲ့ပြီဖြစ်ပါတယ်မင်းတပည့်ကြီးဂျင်းဖောင်တာကအမှုပညာလုပ်ငန်းတွေပြင်ဗီယက်နမ်စစ်ပွဲကာလတုန်းကလည်းစစ်ဆင်ခြင်းရေးအမျိုးသမီးရေးလှုပ်ရှားမှုတွေနဲ့ကြော်ကြားသူပါသူကကိုကာယအားကစားတင်ပြမှုနဲ့လည်းနာမည်ကျော်ပြီးတော့အော်စကာဆုတွေပါဝင်တခြားဆုအများပြားလည်းရထားသူဖြစ်ပါတယ်မင်းသားကြီးတက်ဒွန်ဆန်ကတော့1980ပြည့်လွန်နှစ်ပိုင်းနေတဲ့ကသဘောတရားတန်ရှင်ရေးလှုပ်ရှားမှုမှာပါဝင်ပြီးတော့လှုပ်ရှားနေတယ်ဖြစ်ပါတယ်ရှင်ပြည်ထောင်စုကမော်ဒယ်ရုပ်ရှင်မင်းသမီးကာရာဒယ်လာဗင်းရဲ့ဆယ်ဖီတပ်ပုံကပထမဦးဆုံးအာကာသာတဲ့အထိရောက်တဲ့ဆယ်ဖီတပ်ပုံဖြစ်သွားပါရဲ့။ကမ္ဘာမြေကြီးမှာရိုက်တဲ့သူ့ရဲ့တပ်ပုံကိုအာကာသာတွေကစထရက်တိုစဖီးယားအလွှာအထိရအောင်လို့ပို့ပေးတာဖြစ်ပါရဲ့။ကိုရီးယားက Samsung နည်းပညာကုမ္ပဏီကြီးရဲ့နှစ်90ပြည့်အထိမ်းအမှတ်ဖြစ်နေအခုလိုမျိုးကြော်ညာတာပါ။မော်ဒယ်ကာရာကတော့အခုလိုမျိုးလှုပ်ခွင့်ရရတဲ့အတွက်အထူးပျော်ရွှင်နေပါတယ်တဲ့
100% I would love to go to space please can I go to space Samsung please I would love that
သူအာကာသာရဲသွားခြင်းတွေကလုံးဝပါပဲ Samsung နဲ့အာကာသာရဲသွားရတာလည်းကြိုက်ပါတယ်ဒါကအစပျိုးခြေလမ်းပါလို့ကာရာဒယ်လာဗင်းကပြောသွားပါတယ်သူလိုပဲအာကာသာတီကိုယ့်ရဲ့ဓာတ်ပုံရောက်ခြင်းနဲ့ Samsung တရိပ်သက်တွေအနေနဲ့သူရဲ့ဓာတ်ပုံတွေကို Samsung စီပို့ပေးနိုင်ပါတယ်Samsung ကဓာတ်ပုံတွေကိုမဲနိုင်ပြီးတော့အမြင့်ပေအများကြီးထိရောက်နိုင်တဲ့မိုးပြံပူပေါင်းရဲ့ Galaxy X10 တယ်လီဖုန်းရဲ့တုံးပြီးတော့သူရဲ့ဓာတ်ပုံတွေကိုအာကာသာတဲ့ထိရောက်စေမှာပါဒီ Space Selfie ကြော်ညာကိုတော့အော်တိုဘာလအကုန်ထိ Samsung ကလှုပ်ဆောင်ပေးမှာဖြစ်ပါလိမ့်ရှင်ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh hello oh yeah oh hello oh yeah take it on the side and
prosper မရည်သနာကျော်ရဲ့တက်တန်အောင်သတင်းလာကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရမှာတော့ဆာရေးဆရာအုတ်ကမင်းဆက်ရဲ့ယုံကြည်ရကိုနားဆင်ရမှာဖြစ်ပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
။နော်ကမင်းရဲ့လေးစရာပါလို့အဲဒီသူယုံကြည်ဆက်တဲ့လမ်းတိုင်းမှာတောက်ကြရလို့ကြောင်။နော်အစီကပုံလမ်းမှာဆရာကြည့်ပြတာ။ကျေးဇူးနဲ့လက်ချင်တာဆရာရေးချင်တယ်ဆာရေးချင်တယ်သူချင်းရေးချင်တယ်လေလာရေးချင်တယ်ဗျာအဲ့ဒီအတိုင်းနဲ့ရေးချင်တယ်အဲ့လိုပဲနေနေကြတာပေါ့အစကတည်းကရေးချင်တာကကြားလေးတွေပေါ့ကြားလေးတွေအလေးလုံးကြားလေးတွေရေးရမယ်ချစ်တယ်ဒီမှာအလေရန်တော့အရင်မြန်မာစာကြပြောချစ်ခဲ့တယ်ဆရာကြောက်နေတော့သမင်းရတယ်ကျွန်တော်ကစာအမကလောင်နေခုနော်လုံးလေးစာတွေတော်ဆုံးအစီလာရေးခဲ့တယ်ဒါပေမဲ့ကျွန်တော်အဲ့ဒီကအဲ့စာပြေလိုက်တာလိုက်တော့ကြမရှိဘူး။အဲ့ဒီကိုကြီးကလည်းကိုကြီးနဲ့ပါကော။စာပြေဆိုလို့တော့မသိကြ။ကျွန်တော်အဲ့လိုလူကြီးတွေလည်းကြားချင်တာ။ဒါဖြစ်ရင်အဲ့ဒါဆက်ဆက်ချင်းဆက်ဆံလည်းအဲ့ဒီမှာလည်းကျွန်တော်နေရတာ။ဒါကျွန်တော်သင်ကြည့်ကြပါတော့။အမှန်ကကျွန်တော်ကလူမျိုးလေးမျိုးတတ်တယ်မဟုတ်ဘူး။ကျွန်တော်ကကိုသေးသေးကြီးတိုင်းအုပ်ဖားတွေကြီးတိုင်းကျွန်တော်မှရှမ်းရစီရင်ကြားရမယ်။အဲ့ဒီလူမျိုးတတ်တယ်အဲ့လိုရှင်ဒါနဲ့ကျွန်တော်ခင်ကြတာကျွန်တော်မြန်မာနိုင်ငံသားတက်ကြကျွန်တော်မြန်မာပြောက်ပဲဆိုအဲ့လိုပဲအဲ့ဒီကြတယ်နေကြတာပေါ့အခုဒီတိုင်းသားတွေပညာရဲ့ပမာပညာအဲ့ဒီကလည်းရတယ်ဒါအောင်ကြပါပြီကျွန်တော်ခလေးကြတာချင်းနေဒီအစမရှိတဲ့ကလည်းပေါ့နော်အဲ့ကျွန်တော်အနေနဲ့ကတော့အားလုံးကမြန်မာတွေကအားလုံးပေါင်းလာတာပဲလေအားလုံးပေါင်းလာတာဟိုလူမျိုးတရားသုံးချက်များမျိုးလုံးကအားလုံးကမြန်မာပါပဲအမအဲ့ဒီတရားတရားအဲ့ဒီအစာမကြည့်ဘူးကြာအခုချိန်ကြီးဖြစ်နေကျွန်တော်ကတော့ကျွန်တော်ဒီကနေ့ညီမလေးရဲ့ဆက်မှာကျွန်တော်တိုင်းသားဒီကနေ့ပေါင်းကြည့်ချက်ဒီဖြစ်လာတဲ့ဒီကနေ့ကျွန်တော်ညီမလေးရဲ့အဲ့ဒီကျွန်တော်အဲ့ဒီစိတ်မျိုးတွေကတော့ဒီတိုင်းကိုသိဖြစ်စီချင်တယ်ဒါငါကတော့အချိန်နဲ့ကြာပဲအရင်ကမုံဝဲလခိုင်ကကျွန်တော်ကဘာမှမဟုတ်ဘူးအဲ့ဒီခါမျိုးတွေကတော့အဲ့ဒီအမုန်းတရားတွေအရင်စကြောက်ကြည့်ချင်တယ်ကျွန်တော်ခလေးကအဲကျွန်တော်စာရေးဆက်ပြပြတာအားစတိုင်းမှာအစမ်းမနေနိုင်ဘူးမြန်မာနိုင်ငံမှာသင်္ကေတကြီးကဒီငယ်မျိုးကိုသင်္ကေတကြီးကဒီမှာတာကြည့်ကြတာကျွန်တော်တို့အရန်ချမ်းသာခဲ့တယ်
မြန်မာပြည်သားမှာဝေဖောက်ခဲ့တဲ့သူအရင်လက်ကနေသာကတော့မြန်မာဆန်းဆန်းပညာလည်းထွက်နေတဲ့နေရာကြီးနေလာတဲ့သူတွေဒါမှကျွန်တော်အရင်ပါခဲ့လို့ဒီကဘာအစီအစဉ်ဆိုတဲ့နိုင်ငံအထက်ရောက်လာတဲ့သူရဟာတော့အဲဦးဆောင်နေတယ်မဟုတ်လားအဲ့ဒီနေရာလေးအဲ့ဒီအလဲကြီးတော့သိခဲ့တာမျိုးကျွန်တော်ကတော့အဲ့လိုမှာကျွန်တော်တို့လူကြီးကဲစဉ်ကာလတော့အဲ့ဒီအနေအထားကျန်ရောက်လာမလားဆိုတာကိုလည်းအခုကျင်းပြီးသိချင်နေမိတယ်နော်။ဒါမှယူတင်ကြတော့စမ်းကြရမယ်။ကြောက်နေတယ်နော်။ဒီမြောက်နိုင်တဲ့တိတိကျကျနော်ကျွန်တော်တို့ကအရင်ကနံပါတ်၁လေးနေရာပြန်ဖြစ်လာမယ်။ဒီကဟာမျိုးရော။ဒီတိတိကျကျစိတ်ရတော့ဒီချင်းနေတယ်နော်။သိချင်နေတယ်နော်။ဒီရဲ့ပြည့်ကြတယ်ကကြောက်နေရမယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်တာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုကြာသပတေးနေ့မနက်မှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်အခုအင်ကာညာဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဆောရှိမှာခင်ဗျာစခိုင်းကြီးနဲ့မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အင်းရဲခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရပ်သားထိခိုက်မှုတွေရပ်သားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်တစ်ဖက်မှာအဖြစ်ခတ်ရစေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုးပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်။ရခိုင်မြောက်စစ်ပွဲညီညာမှုအလားလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့ဒီလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ဒီလိုင်းအစီအစဉ်ဆွေးနွေးရတဲ့အချိန်မှာ view ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကုံကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီအသံဖိုင်လေးဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော့ရှင်တွေကိုကြည့်ကြပါရခင
်ဗျာ။နဗန်အင်္ဂါညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါရရှင်။ကုတ VOA ရဲ့တင်းလာနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ကအင်္ဂါနေ့မနေ့ခင်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါလိမ့်ရှင်။အခုတင်းလာနေညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားအနောက်မြောက်ပိုင်းမှာအမေရိကန်အထူးတပ်ဖွဲ့တွေက IS စစ်သွေးကြွခေါင်းဆောင်အဘူဘာကာအယ်ဘက်စ်တက်ဒီကိုတုတ်သင်ခဲ့ပြီးတဲ့နောက်မှာအမေရိကန်နိုင်ငံထဲမှာသတိအနေထားတိုးမြင့်ထားတယ်လို့အမိမြေလုံခြုံရေးဌာနကပြောကြားပါတယ်။လုံခြုံရေးအတွက်ထူးထူးခြားခြားဒါမှမဟုတ်ယုံကြည်စိတ်ချရလောက်တဲ့သတင်းများတွေတွေအများပြည်သူအတွက်သတိပေးချက်ထုတ်ပြန်ဖို့အစီအစဉ်မရှိဘူးလို့အမိမြေလုံခြုံရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ထူးတပ်ဖွဲ့တွေရဲ့စနေနေ့ညတုန်းကစစ်စင်ရေးအတွင်းမှာအနက်ခံခွေးတွေလိုက်လို့မြေအောက်နိုင်ငံတွေထွက်ပြေးခဲ့တဲ့ Elbag Daddy ကလိုင်ကူထဲမှာသူ့ကိုယ်သူအသေးကဘုံးဖောက်ခွဲခဲ့တဲ့အတွက်သူရောသူ့ကလေး၃ယောက်ပါတေဆုံးခဲ့တယ်လို့ Tamara Trump ကတနင်္ဂနွေနေ့တုန်းကရုပ်မြင်သံကြားပေါ်ကနေမင်ကွန်းပြောကြားကြေညာခဲ့ပါတယ်။စီးနှင်းဝင်ရောက်ခဲ့တဲ့ဗီဒီယိုပုံတချို့ကိုထုတ်ပြန်ဖို့သူစဉ်းစားနေတယ်လို့ဒီကနေ့မှလည်း Tamara ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစိုးရဆန္ဒပြပွဲတွေဖြစ်နေတဲ့အီရတ်နိုင်ငံမှာဆန္ဒပြသူတွေရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအထိကရုံးနေဖြစ်နေတာကြောင့်ဘက်ဒက်မြို့တော်မှာညမထွက်ရကာဖျူအမိန့်ထုတ်ပြန်လိုက်ပါတယ်။ည12နာရီကနေမနေ့6နာရီအထိအပြင်မထွက်ရအမိန့်ကနောက်ထပ်ကြေညာချက်မထုတ်ခင်အထိအသက်ဝင်နေမှာဖြစ်တယ်လို့ရုံးမြင့်တန်ကြားကနေကြေညာခဲ့ပါတယ်။အောက်တိုဘာလဇန်ကစပြီးဖြစ်နေတဲ့ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခဖြစ်လို့တိုက်ဆုံသူ200ကျော်ရှိနေပါတယ်။EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ရပ်ပိုင်းမဲ့လို့ရချိန်မှာနှုတ်ထွက်ရက်ကို2020ခုနှစ်ဇန်နဝါရီလ31ရက်နေ့အထိနောက်ဆုတ်ပေးဖို့ EU ဘက်ကသဘောတူလိုက်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနော်တွတ်စ်ကကြေညာခဲ့ပါတယ်။ဗြိတိန်နိုင်ငံမှာအေးကန်းကုန်တင်ကားတဲ့တည်ဆုံခဲ့သူ39ယောက်ဘသူဘဝဖြစ်တယ်ဆိုတာအတည်ပြုနိုင်ဖို့အတွက်ဗီယက်နမ်အစိုးရကဗြိတိန်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ဗီယက်နမ်နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Access နယ်ထဲမှာတည်ဆုံခဲ့တဲ့ဒီဗီယက်နမ်
လူတချို့ဟာဗီယက်နမ်မှာမိသားစုတွေကသူတို့မိသားစုတွေဝင်နေဖြစ်တယ်ဆိုတာကိုသတင်းတွေထွက်လာပြီးတဲ့နောက်မှာအခုလိုဗီယက်နမ်အစိုးရကစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ရှင်
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြမုံပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အဒန်ဥရကူဖြစ်ပါလိမ့်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.